Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်မြခင်ဗျာ VU American သံကနေ2024ခုနှစ်ဇန်နဝါရီလ29ရက်စနေနေ့အစည်းအဝေးတွေကိုမြန်မာစံတော်ချိန်9:00နာရီကနေ 10:00 နာရီ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပြင်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဒါအပြင် VU ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လင့်ခြင်းအတွင်းတရိပ်နာဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပ
ါ။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇုံဝက်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဟာမတ်အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ပါလက်စတိုင်းဝန်ထမ်းတချို့ကိုကုလသမဂ္ဂကအလုပ်ဖြုတ်လိုက်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းစီစံမြို့တမြို့လုံးနီးပါးကိုသိမ်းပိုက်ထားပြီလို့ပအိုးအဖွဲ့ကပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတိုင်းအောင်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါကိုဇုံဝက်လိုက်အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမှာဆိုရင်ရှမ်းတောင်နန်းစံမှာတရားမဝင်တရုတ်တထောင်ကျော်ဖမ်းမိပြီးတရုတ်ကိုပြန်ပို့နိုင်တာမှာဒေသခံက
မန်သာရောဒီတရုတ်ကိုတီတီတီမနေ့ကနေ့ပြန်ကားပြီးသူးတီတီစီပြန်ထွက်လာတော့ဒီအဖို့တရားကျိုးစင်တယ်လက်ရှိဆရာကြီးကပို့ဝင်တယ်ခုနလာပြီ
ဒီသတင်းပေးပို့ချက်အပြီးမှာတော့စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာပြီးရင်အရှနိုင်ငံရေးလေယာစီးပွားနဲ့ဥတုရာသီအစီအစဉ်အပြင်သတင်းလက်ခွင့်ဆောင်ပါကိုလည်းစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တရောက်သတင်းတွေကိုကိုစော်ဝင်းလိုင်နဲ့ပဲပြောပြပေးမှာပါခင်ဗျာ
2023ခုနှစ်အောက်တိုဘာလ9ရက်နေ့ကအစ္စရေးနိုင်ငံအတွင်းဟာမတ်စစ်ဖွဲ့ကအကြမ်းဖက်ဝင်ရောက်တိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့အစ္စရေးအာဏာပိုင်တွေကစွပ်စွဲထားတဲ့ကုလသမဂ္ဂဝန်ထမ်းတချို့ကိုအလုပ်ဖြုတ်ပစ်လက်ကြောင်းကုလသမဂ္ဂကမနေ့တောက်ကြနေမှာကြေညာပါတယ်။အဲ့ဒီဝန်ထမ်းတွေဟာ UN UNRWA လို့ခေါ်တဲ့ပါလက်စတိုင်းဒုက္ခသည်စခန်းတွေကိုကူညီဒီကမှာခင်ဗျာအဲ့ဒီဝန်ထမ်းတွေဟာအန်ရွာလို့ခေါ်တဲ့ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီမှာတာဝန်ထမ်းဆောင်နေသူတွေဖြစ်ပါတယ်ကုလသမဂ္ဂရဲ့ဆန္ဒမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုကာကွယ်တဲ့အနေနဲ့အဲ့ဒီဝန်ထမ်းတွေကိုအချက်ချင်းအလုပ်ဖြုတ်ပစ်လိုက်ပြီးအမှန်တရားကိုသိရှိနိုင်မှုအတွက်ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့ညွှန်ကြားထားကြောင်းအန်ရွာရဲ့ကော်မရှင်နာမင်းကြီးဖိလစ်လာဇာရီနီကပြောပါတယ်အကြမ်းဖက်လုပ်ငန်းမှာပါဝင်တဲ့ဘယ်ကုလသမဂ္ဂဝန်ထမ်းမဆိုရာဇဝမှုနဲ့တရားစွဲဆိုခံရတာအပါအဝင်အပြစ်ပေးအရေးယူခံရမှာဖြစ်တယ်လို့ဖိလစ်ရာဇာရီနီကပြောပါတယ်ခင်ဗျာ
အမေရိကန်က F-16 တိုက်လေယာဉ်တွေကိုတူရကီစီရောင်းချခွင့်ကျသွားပါပြီအမေရိကန်ဒေါ်လာ23ဘီလီယံတန်ဖိုးရှိတဲ့ဒီ F-16 တိုက်လေယာဉ်တွေတူရကီကိုရောင်းချပေးဖို့အမေရိကန်ဆွေရကမနေ့ဇန်နဝါရီ26ရက်နေ့မှာခွင့်ပြုပေးလိုက်တာပါဒါဟာဆွေဒင်နိုင်ငံနေတိုးမာမေအဖွဲ့ဝင်နိုင်ငံဖြစ်နိုင်ရေးအတွက်တူရကီကသဘောတူလိုက်ပြီးတဲ့နောက်အမေရိကန်ကအခုလိုရောင်းခွင့်ပြုလိုက်တာပါအခုလိုတူရကီကိုရောင်းချမဲ့ကိစ္စနဲ့ဂရိနိုင်ငံကို F-35 အစင်40ရောင်းချမဲ့ကိစ္စတွေကိုအမေရိကန်ဥပဒေအရလွှတ်တော်ရဲ့တည်ပြီးချက်ရနိုင်ဖို့နိုင်ငံခြားရေးဌာနကလွှတ်တော်ကိုတင်ပြလိုက်ပြီးလည်းဖြစ်ပါတယ်တူရကီကအမေရိကန်ထံကနေ F-16 တိုက်လေယာဉ်အစင်40ဝိုင်းမှဖြစ်တယ်လို့လက်ရှိရှိနေတဲ့တိုက်လေယာဉ်89စင်းကိုလည်းအရေးသွေးမြင့်တင်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
တိုင်းဒေသလက်နက်ကင်ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းကစီစံမြို့တမြို့လုံးနီးပါးကို PNL လို့ PNL တပ်ဖွဲ့ဝင်တွေနဲ့မဟာမိတ်ပူပေါင်းတပ်ဖွဲ့တွေကဒီကနေ့ဇန်နဝါရီလ29ရက်နေ့မှာတင်းပိုက်ထိ ချုပ်ထားတယ်လို့PNFC ပေါ်အမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
် PNL လို့ PNL နဲ့ကျွန်တော်တို့ PNFC တပ်ဖွဲ့တွေအပါအဝင်ဒီမဟာမိတ်တပ်ဖွဲ့တွေကတော့ဒီနေ့စီစဉ်တမျိုးလုံးကြီးပါတော့ထိ ချုပ်ထားနိုင်ပြီဖြစ်ပါတယ်အဲ့တော့ဒီနေ့မှာဆိုရင်ကျွန်တော်စိုက်ခေါင်ဘက်ကနေပြီးတော့မှလက်နက်ကြီးတွေနဲ့စစ်ကောင်စီဘက်ကနေပစ်တယ်ခတ်တယ်ပြီးရင်တော့နော်မြေထိုးဆက်တွေပါဝင်ကြဒီလက်တော်တော်များများကိုလေရင်နဲ့ဘုံကျဲတာတွေအပါအဝင်ဒါတွေကိုလှုပ်ဆောင်ဒါကြောင့်ဒီနေ့အခါမှာကျွန်တော်တို့ဒီလိုကျွန်တော်တို့ကစစ်မဖြစ်ချင်ဘူးစစ်ပွဲကိုကျွန်တော်တို့ကဖန်တီးနေတာမဟုတ်ဘူးစစ်ကောင်စီအပေါ်မှာကျွန်တော်တို့ပြန်လဲတုတ်ပြန်နေရတာဖြစ်ပါတယ
်ကွန်မြူတန်ဟာ PNL လို့ဥက္ကဋ္ဌအဖြစ်နဲ့2015ခုနှစ်က NCA လက်မှတ်ရေးထိုးခဲ့သူဖြစ်တယ်လို့လက်ရှိမှာလည်း PNFC ပေါ်ဝအမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌအဖြစ်တာဝန်ယူထားသူလည်းဖြစ်ပါတယ်စီစဉ်မှာရှိတဲ့စစ်ကောင်စီတိုက်ရင်၄-၃နဲ့၄-၄စခန်းတွေကိုတော်လိုင်းပူပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက်မှာတမျိုးလုံးနီးပါးကိုထိန်းချုပ်ထားလိုက်နိုင်တာဖြစ်တယ်လို့ PNL ရဲ့ပြောရေးဆိုခွင့်ရှိသူကလည်း VOA ကိုအတည်ပြုပြောဆိုပါတယ် NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ PNL လို့ပအိုးအဖွဲ့ဟာ2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလည်း NCA လမ်းကြောင်းအတိုင်းဆက်ရတည်ခဲ့ပြီးစီဇိုင်းတိုက်ပွဲမဖြစ်ခင်အထိငင်းချမ်းရေးဆွေးနွေးမှုတွေမှာပါဝင်ခဲ့ပါတယ်။ဒါပေမဲ့အာမခံချက်ရှိတဲ့နိုင်ငံရေးရလဒ်တွေမရခဲ့တာကြောင့်ဆက်အာဏာရှင်စနစ်ခြုံငင်းပြီးပြည်သူလူထုတရားလုံးလိုလားတောင်းတနေတဲ့ Federal Democracy ကိုဖော်ဆောင်နိုင်သည့်အထိဘဝတူညီတော်နေတဲ့အတူဆင်နွှဲသွားမယ်လို့PNL လို့အဖွဲ့ချုပ်ကမနေ့ဇန်နဝါရီလ26ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီကဒီဒေသကိုလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တယ်လို့သူတို့ကြေညာချက်မှာဖော်ပြခဲ့တယ်လို့ဒေသခံပြည်သူတွေကလည်းပြောပြကြပါတယ်လက်ရှိတိုင်းဒေသမဟာမိတ်အဖွဲ့တွေတင်ပိုက်ထားတဲ့စီဇန်မြို့ဟာရှမ်းပြည်နယ်မြို့တော်တောင်ကြီးခရိုင်အောက်မှာတည်ရှိတာကြောင့်တနည်းအားဖြင့်တိုက်ပွဲတွေဟာတောင်ကြီးမြို့ကိုတဖြည်းဖြည်းနီးကပ်လာနေတာလည်းဖြစ်ပါတယ်ရှမ်းပြည်တောင်ပိုင်းကတိုက်ပွဲတွေအကြောင်းအနိကသိရှိထားသူတဦးကတော့စစ်ကောင်စီဟာတောင်ကြီးမြို့ကိုခုခံကာကွယ်ဖို့အတွက်စစ်ကူနဲ့လက်နက်ရိက္ခာပို့ဆောင်အင်အားဖြစ်နေတယ်လို့ VOA ကိုပြောပါတယ်။စီဇန်မြို့ကိုလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတယ်ဆိုတာမဟုတ်မှန်ကြောင်းနဲ့အလုံးပြန်ဆုတ်ခွာသွားကြပြီလို့စစ်ကောင်စီကတော့ငြင်းဆန်တုံ့ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်မဟာမိတ်၃ဘွဲ့ရဲ့2029စစ်စီရေးကြောင့်ကြာရှုံးမှုအများအပြားနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာပြီးခဲ့တဲ့နိုဝင်ဘာလအတွင်းတရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပေးမှုကြောင့်အပြစ်ရရေးသဘောတူညီချက်ရယူနိုင်ခဲ့ပေမဲ့အခုရှမ်းပြည်တောင်ပိုင်းမှာတခြားအဖွဲ့တွေနဲ့တိုက်ပွဲအသစ်တွေထပ်မံဖြစ်ပေါ်နေတာပါခင်ဗျာ
ဖိလစ်ပိုင်မှာတော့မွတ်စလင်စစ်သွေးကြ10ဦးခန့်ကိုတုတ်တင်လိုက်ပြီလို့ဖိလစ်ပိုင်တပ်ကပြောလိုက်ပါတယ်။မတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာမွတ်စလင်စစ်သွေးကြ9ယောက်လောက်ကိုတုတ်တင်လိုက်တယ်လို့ဖိလစ်ပိုင်စစ်တပ်ကဒီနေ့ပြောလိုက်တာပါအခုတည်ဆုံးသွားသူတွေနဲ့စစ်သွေးကြတွေတဲကပြီးခဲ့တဲ့သတင်းပတ်ကတိုက်ခိုက်မှုအတွင်းခရစ်ယာန်၄ဦးတည်ဆုံးခဲ့ရတဲ့ဘုံကွဲတိုက်ခိုက်မှုမှာအဓိကပါဝင်ခဲ့သူ2ဦးလည်းပါတယ်လို့ဆိုပါတယ်အစ္စလာမစ်စစ်သွေးကြအဖွဲ့ IS နဲ့မဟာမိတ်ဖွဲ့ထားတဲ့ဒေါ်လာအစ္စလာမီယာအဖွဲ့နဲ့ချက်တာရီနစ်ကဖြစ်ပွားတဲ့တိုက်ခိုက်မှုအတွင်းဖိလစ်ပိုင်တပ်ဖွဲ့ဝင်၄ဦးလည်းအနည်းငယ်ထိခိုက်ဒဏ်ရာရသွားခဲ့တယ်လို့ဆိုပါတယ်ခင်ဗျာဖီယိုအမေရိကန်တန်ရဲ့ဇန်နဝါရီလ28ရက်စနေညသတင်းတွေကိုကိုစုံဝိုင်းနဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ခြင်းအလှည့်ပါရှမ်းတောင်နမ်ဆန်မှာတရားမဝင်တရုတ်တထောင်ကျော်ဖမ်းမိလိုက်တာပါရှမ်းပြည်နယ်တောင်ပိုင်းနမ်ဆန်မြို့မှာဖမ်းဆီးထားတဲ့တရုတ်လူမျိုးတထောင်ကျော်ကိုနမ်ဆန်ကနေဒီနေ့စနေနေ့မနက်ကခေါ်ဆောင်သွားပြီးတရုတ်နိုင်ငံဘက်ကိုပြန်လွှဲပြောင်းပေးမဲ့ပုံရှိနေပါတယ်လောလောဆယ်မှာတော့ဘယ်နေရာကနေတရုတ်နိုင်ငံကိုပြန်ပို့မယ်ဆိုတာမသိရသေးပေမဲ့ခိုလန်လန်းကနေတန်ရန်ဘက်ကိုပို့ဆောင်မယ်လို့ခံမရတဲ့ကြောင်းသတင်းကိုအခြေခံပြီးမဆုမြတ်မှုပြပြပေးပါအောင်ခင်ဗျာ
ဇန်နဝါရီလ23ရက်နေ့တွင်ကနမ်ဆန်မြို့တဝိုက်နေရာ3နေရာကနေတရားမဝင်ဝင်ရောက်နေထိုင်သူတရုတ်နိုင်ငံသား1038ယောက်ကိုဖမ်းမိခဲ့တာဖြစ်ပါတယ်သူတို့ကိုစစ်ဆေးပြီးတော့ဥပဒေအရဆက်လက်ဆောင်ရွက်မယ်လို့စစ်ကောင်စီကဒီကနေ့ထုတ်သတင်းစာရီမှာဖော်ပြခဲ့ပါတယ်အဲ့ဖမ်းမိထားသူတွေကိုဒီကနေ့အစောပိုင်းတော့ကနမ်ဆန်မျိုးကနေခေါ်သွားတယ်လို့နမ်ဆန်ဒေသခံတယောက်က VOA ကိုအခုလိုပြောပြပါတယ်
။နမ်ဆန်ကတော့ဒီရုပ်တွေကဒီနေ့ကုန်ပါဒီနေ့ကုန်မနေ့ကနေဒီကားကြီးကူးနေဒီသူစီကဖွဲ့ထားရတော့ဒီအပိတ်ပဖို့တရားကျိုးစင်းတယ်။ကျွန်တော်လည်းသူဆက်ရကြီးတော့ပို့ဝင်တယ်ခေါ်လာမှဒီ
ခေါ်လာမလန်းကနေခေါ်သွားတဲ့တရုတ်လူမျိုးတွေကိုတရုတ်နိုင်ငံဘက်ကဘယ်နေရာကနေလွှဲပေးမယ်ဆိုတာကတော့အတိအကျမသိရသေးပါဘူး။ဒေသခံတချို့ကတော့မိုင်းလာဒါမှမဟုတ်ဝါနယ်ဘက်ကတဆင့်တရုတ်နိုင်ငံကိုလွှဲပြောင်းနိုင်ပွဲရှိတယ်လို့ခန့်မှန်းကြပါရယ်။နမ်ဆန်မြို့ကိုတရုတ်နိုင်ငံသားတွေထောင်ထဲချပြီးတရားမဝင်ဝင်ရောက်လာတာဟာအဖွဲ့အစည်းတစ်ခုခုကအာမခံပြီးခေါ်ယူနိုင်တာဖြစ်တယ်လို့လည်းအခုလိုဆက်ပြောပါရယ်
။ဒီမှာရောက်နေတာ2000ကျော်လို့လို့ပြောတယ်။အကုန်လုံးမမိဘူးပေါ့နော်။ကျွန်တော်မြင်တာကတော့ဒါကြီးကအဖွဲ့အစည်းတစ်ခုခုကပေးလာတဲ့ပုံစံကြီးလေးကဒီလောက်လူကြီးကိုဒီဘက်ထိရောက်လာအောင်တော့အဖွဲ့အစည်းကအမခံပြီးတော့မှခေါ်လာရင်တော့ဒီလောက်ရောက်လာစရာအကြောင်းမရှိ
ဖုန်းလိုင်းနဲ့အင်တာနက်တွေပေါ်ကနေလိန်ညာငွေရှာတဲ့ကြားဖြတ်ငွေလိန်ကိုင်းတွေမှာအလုံးလုံးဖို့အတွက်တရုတ်နိုင်ငံသားတွေအပါအဝင်အိန္ဒိယနိုင်ငံတွေကလူအများအများဖျားယောင်းခေါ်ဆောင်ခိုင်းစေခံရတာတွေရှိပါတယ်တရုတ်အစိုးရကလည်းကြားဖြတ်ငွေလိန်ကိုင်းတွေကိုအထူးကလုပ်နေတယ်လို့ဆိုတော့ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေတာဥက္ကဋ္ဌဟောင်းပယ်ဆောက်ချိန်နဲ့၉ရောက်ကိုဖမ်းဝရမ်းထုတ်ထားတယ်လို့တရုတ်လက်ကိုလွှဲပေးဖို့တရုတ်အစိုးရကစစ်ကောင်စီကိုတောင်းဆိုထားပါတယ်သူတို့၁၀ယောက်ကိုနမ်ဆန်လေတပ်မှစစ်ကောင်စီကထိမ့်သိမ်းစောင့်ရှောက်ထားတယ်လို့တချို့သတင်းမီဒီယာတွေရဲ့ဖော်ပြချက်တွေဟာသတင်းမှားတွေဖြစ်တယ်လို့စစ်ကောင်စီကတုံ့ပြန်ပါတယ်။မြန်မာနိုင်ငံထဲမှာအခြေစိုက်တဲ့ကြားဖြတ် online ငွေလိမ်ကိုင်းတွေမှာတရားမဝင်လာရောက်အလုပ်လုပ်နေတဲ့တရုတ်နိုင်ငံသားတွေကပြီးခဲ့တဲ့နှစ်ကုန်ပိုင်းအထိ3000ကျော်ကိုတရုတ်လက်ကိုပြန်ပြီးလွှဲပေးခဲ့ပါတယ
်။တရားမဝင်တရုတ်1000ကျော်နမ်ဆန်မှာဖမ်းမိခဲ့တာကိုမဆုမြတ်မှုပြောပြခဲ့တာပါ။အခုတော့စနေညပတ်စဉ်ကဏ္ဍတွေဇက်တိုက်ပါ
အရင်ဆုံးတော့ဒုတင်အစီအစဉ်မှာအသင်းအဖွဲ့လုပ်ငန်းတွေထိခိုက်နေတဲ့ဥပဒေသေးအကြောင်းမှာစစ်ကောင်စီက2022ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့အသင်းအဖွဲ့မှတ်ပုံနေခြင်းဆိုင်ရာဥပဒေသေးရဲ့တင်းကြပ်မှုကြောင့်အစိုးရမှုတွေအဖွဲ့အစည်းတွေလက်ပတ်ဖို့ခက်ခဲကြက်တီးနေတဲ့အခြေအနေကြုံနေရပါတယ်အထူးသဖြင့်လူသားချင်းစာနာအကူအညီပေးနေတဲ့ Pride အဖွဲ့တွေအခက်ကြုံနေရတဲ့အကြောင်း Frontier မြန်မာပြောပြပေးပါဦးခင်ဗျာ
ဒီအဖွဲ့ဥပဒေအရတင်းဖွဲ့ဖက်ပုံတင်ထားတဲ့အဖွဲ့အစည်းတို့၎င်းဖက်ပုံမတင်ထားတဲ့အဖွဲ့အစည်းတို့၎င်းဒါဟိုအန်ဒီရဲ့အလိုများတဲ့ဥပဒေကန့်သက်ထားတဲ့ဥပဒေလိုပဲဟိုတုံ့တက်လိုပါတယ
်။အရက်သားတွေထိခိုက်တဲ့အခါမှာသူတို့တွေကဘလို့မှမကူညီဘဲနဲ့မနေနိုင်ဘူး
။2022ခုနှစ်နှစ်ကုန်ပိုင်းမှာပြဋ္ဌာန်းလိုက်တဲ့တင်းကျပ်တဲ့အသင်းဖွဲ့မှတ်ပုံတင်ဥပဒေသစ်ဟာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအတွက်ခက်ခဲကြက်တဲတဲ့အခြေအနေတွေကိုစူးစူးဝါးဝါးကြုံတွေ့လာရစေပါတယ်။သူတို့ဟာစစ်ကောင်စီရဲ့တင်းကျပ်တဲ့စောင့်ကြည့်မှုတွေနဲ့ဗန္ဒာရေးပိုင်းဆိုင်ရာကန့်သတ်မှုတွေကိုခံနေရပြီးဒီဥပဒေအောက်မှာအသင်းဖွဲ့မှတ်ပုံတင်ရမှာလားဒါမှမဟုတ်အသင်းလုပ်ငန်းတွေကိုရပ်တန့်ပစ်လိုက်ကြရမှာလားမှတ်ပုံတင်ထားတဲ့အသင်းဖွဲ့တွေတောင်မှသူတို့လုပ်ငန်းတွေဆက်လက်လုပ်ကံရမှာကြီးမားတဲ့စိန်ခေါ်မှုအခက်အခဲတွေကိုရင်ဆိုင်နေရပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Herontae ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကဆက်လက်တင်ဆက်သွားမှာဖြစ်ပါရစေ။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပြီးအတန်တစ်ခုကိုအစားထိုးဖတ်ထားပါရစေရှင်။
မာဘီကကျွန်တော်တို့ local ပရာဟိတမပြောနဲ့ international ဖြစ်တဲ့ save the child တို့เนาะကျွန်တော်တို့ red cross တို့เนาะအဲ့ဒီဟွာတွေရောဒီအဖွဲ့တွေလာတော့မှဘယ်လိုပြဿနာရှာခံရလဲဘယ်လိုမျိုးဟိုနှိမ့်ဆဲခံရလဲဘယ်လိုမျိုးပြစ်သက်ခံရလဲဆိုတာမြေပြင်မှာအကုန်လုံးမျက်မြင်ကိုယ်တွေ့ပဲလေကျွန်တော်တို့ပရာဟိတသွားတဲ့လမ်းကြောင်းမှာတော့မှအရင်ဆုံးက kickတောင်မှကျွန်တော်တို့ခဏခဏသူတို့အစစ်စစ်မေးမြန်းထူထဲစွာနဲ့သူတို့တွေဘယ်လိုကောင်းလဲတွားလို့မရအောင်မျိုးမျိုးနှီးမျိုးစုံနဲ့လုံနေတဲ့အချိန်လုံနေတဲ့ညံရီလုံနေတဲ့စိတ်ဓာတ်လုံနေတဲ့သူတို့အကျင့်တွေကိုအခုလိုအနေထားမျိုးမှာကျွန်တော်တို့တွားပြီးတော့တွင်တိုးလို့ရှိရင်ကျွန်တော်တို့အသက်ကိုကျွန်တော်တို့စရေလို့ဖြစ်သွားလိမ့်မယ
်ပရိုက်တာလုပ်ငန်းတွေကို6နှစ်ကြာလုပ်ကင်ခဲ့တဲ့ကိုအောင်ထွန်းကပြောပြတာပါသူတို့အဖွဲ့ကနိုင်ငံတဝမ်းမှာရှိတဲ့စစ်ဘေးရှောင်တွေနဲ့တဘာဝဘေးရန်တွေကြောင့်အခက်ခဲကြုံတွေ့နေရတဲ့သူတွေကိုကူညီပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်။ဆီယနာတင်ပြီးတဲ့နောက်မှာတော့အာနာတင်းစန်းကြီးလူမှုဆန္ဒပြပွဲတွေမှာထိခိုက်ဒဏ်ရာရရှိတဲ့သူတွေကိုကုသပေးတဲ့အတွက်ကိုအောင်ထွန်းတို့ပရိုက်တာအတင်းရုံကန်းကိုစစ်ကောင်စီကဝင်ရောက်စီးနင်းခဲ့ပါတယ်။အဲ့နောက်သူတို့လုပ်ငန်းတွေကိုအချိန်တော်ကြာဆက်လက်လုပ်ကိုင်ခဲ့ပေမဲ့ဝန်ထမ်းတချို့ကတော့စစ်ကောင်စီရဲ့လိုက်လံဖမ်းဆီးမှုတွေကြောင့်နှီးမျိုးစုံနဲ့ပုံရှောင်နေခဲ့ရပါတယ်
။လိုက်ဖမ်းတာတော့နှစ်ကြိမ်ရှိဘူးတယ်။ပထမတစ်ကြိမ်ကတော့အမျိုးတွေအိမ်မှာတန်ကောင်းလို့ပေါ့နော်။အဝင်လေးအထွက်လေးတစ်ချက်လွဲသွားတယ်။ကျွန်တော်လည်းထွက်တဲ့အချိန်နောက်ကဝင်စီးတဲ့အချိန်ပေါ့။ပြည်သားစုနဲ့ပတ်သက်ပြီးပြောပြချင်တာကတော့ကျွန်တော်ထွက်လာတာလည်းတော်တော်ကြာပြီလေ။ကျွန်တော်ဟိုပါပေါ့ကြောက်လို့ပေါ့နော်ကျွန်တော်နဲ့ပတ်သက်ပြီးတော့ဟိုဟာအဖန်စီနှိပ်စက်တာခံမှဆိုးလို့နဲ့တူပါတယ်ကျွန်တော်ကိုအဆက်တော်လည်းမလုပ်တော့ဘူ
းပရိုက်တာလုပ်ငန်းတွေကိုလုပ်ကင်နေတဲ့သူတွေကအန်နီယရီကြားမှာလုပ်ကင်နေကြရတာတော့အသေးချပါပဲ2023ခုနှစ်ကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီး Vocal Talk ရဲ့ပြောကြားချက်အရဆိုရင်အာဏာသိမ်းပြီးတဲ့နောက်ပိုင်းကုညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်လုပ်ကင်နေတဲ့ပရိုက်တာသမားအနည်းဆုံး40ကျော်တည်ဆုံးပြီး200ကျော်ကဖမ်းဆီးခံထားရပါတယ်။ဒါပေမဲ့လည်းကိုအောင်ထွန်းရဲ့အဖွဲ့အစည်းနဲ့လှုပ်ရှားမှုတွေကိုရပ်တန့်သွားစေတဲ့အဓိကအကြောင်းရင်းကတော့2022ခုနှစ်အောက်တိုဘာလကပြဋ္ဌာန်းလိုက်တဲ့အသင်းအဖွဲ့အမှတ်ပုံတင်ဥပဒေဖြစ်ပါတယ်။စစ်ကောင်စီရဲ့အစ်စ်ပြဋ္ဌာန်းလိုက်တဲ့ဥပဒေအစ်စ်မှဆိုရင်အစိုးရမဟုတ်သောအဖွဲ့အစည်း NGO တွေကမဖြစ်မနေမှတ်ပုံတင်ဖို့လိုအပ်ပြီးမလိုက်နာဘူးဆိုရင်ပြစ်မှုပြစ်ဒဏ်ချမှတ်နိုင်တဲ့အထိပါဝင်ပါတယ်။အဖွဲ့အစည်းတွေအနေနဲ့အရင်မှတ်ပုံတင်တွေကိုတက်တန်းကုန်တဲ့အထိအသုံးပြုနိုင်မှာဖြစ်ပေမယ့်ဥပဒေအစ်စ်မှာပါရှိတဲ့အချက်လက်တွေကိုတော့လိုက်နာရမှာဖြစ်ပါတယ်။ ဥပဒေအသင်းမှာအသင်းအဖွဲ့အတွင်းဘဏ္ဍာရေးရှင်းလင်းတင်ပြခိုင်းတာတွေစစ်ကောင်စီကအကြမ်းဖက်သမားဖြစ်သတ်မှတ်ထားသူတွေသတ်မှတ်ထားတဲ့အဖွဲ့အစည်းတွေကိုဆက်သွယ်ထောက်ပံ့ပေးတာတွေကိုတားမြစ်ထားပါတယ်ဒါအပြင်အသင်းဖွဲ့တွေရဲ့လှုပ်ဆောင်ချက်အသေးစိတ်အချက်အလက်တွေကိုအစီရင်ခံတင်ပြပေးဖို့ပါရှိပါတယ်လူခွင့်ရေးကြီးညာစာရန်အပိုက်20အရလူတိုင်းဟာလွတ်လပ်အေးချမ်းစွာစုဝေးနိုင်ခွင့်ဖွဲ့စည်းနိုင်ခွင့်ရှိရမယ်လို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့လည်းအခုပြဋ္ဌာန်းလိုက်တဲ့ဥပဒေအစ်စ်ကလွတ်လပ်စွာဖွဲ့စည်းနိုင်ခွင့်မရှိအောင်လုပ်နေတာဖြစ်တယ်လို့ဧရာဝတီဥပဒေပညာသင်ကျောင်းကဒါရိုက်တာကိုကျော်ကဆိုပါတယ
်ပေါ့နော်လူခွင့်ရအသင်းဖွဲ့ထူထောင်ခြင်းနဲ့အသင်းဖွဲ့ဆိုင်ရာလွတ်လပ်မှုကဒီဥပဒေကဘာမှကိုအာမမခံမိထားတဲ့အနေအထားမျိုးရှိတယ်ဟိုနောက်တစ်ခုကကျွန်တော်တို့ရဲ့လုပ်ငန်းဆောင်ရွက်တဲ့ဆောင်ရွက်မှုတွေအပေါ်မှာအချိန်မရွေးကျွန်တော်တို့ဖန်ဆင်းခံရနိုင်တဲ့အနေအထားမျိုးဟိုရှိတယ်ဆိုတဲ့သဘောမျိုးကိုတွေ့ရတယ်ပေါ့နော်ကျွန်တော်တို့အခုငွေတခုခုထောက်ပံ့တာပဲဖြစ်ဖြစ်တခုခုလွှဲပြောင်းတာပဲဖြစ်ဖြစ်တာမျိုးတွေရာစဒီတစ်ဖက်ကထောက်ပံ့ခံရတဲ့သူကဒီကျွန်တော်တို့တော်လန်နေတဲ့သူဖြစ်ပါတယ်ဆိုတော့အကောင်းဆုံးနဲ့ဒီအဖွဲ့အစည်းတခုလုံးဖမ်းသွားရင်ဟောဆိုတော့ဟာမျိုးပေါ့နော်ဒီအသင်းဖွဲ့ဥပဒေကအသင်းဖွဲ့မှတ်ပုံတင်ထားတဲ့အဖွဲ့အစည်းတော်၎င်းမှတ်ပုံမတင်ထားတဲ့အဖွဲ့အစည်းတော်၎င်း NDA ရဲ့အလွန်များတဲ့ဥပဒေကန့်သက်ထားတဲ့ဥပဒေလိုပဲဟိုတုံ့တက်လိုပါတယ်
အသစ်ပြန်ထားလိုက်တဲ့ဥပဒေဟာအရက်ဖက်အဖွဲ့အစည်းတွေ NGO တွေအတွက်မှတ်ပုံတင်လုပ်ဖို့မလုပ်ဖို့ဝေခွဲရခက်စေပါတယ်မဖြူတီကရန်ကုန်ပရဟိတကူညီရေးအသင်းဥက္ကဋ္ဌတဦးဖြစ်ပြီးတော့သူတို့အသင်းကနိုင်ရေးကူညီမှုတွေနဲ့ဈေးရုံဈေးကန်ပို့ဆောင်တာတွေကိုလုပ်ကင်ပေးနေပါတယ်အစဉ်အဆက်လုံးဆောင်ရမှုတွေကြောင့်အချိန်ကုန်တာတွေငွေကုန်ကြေးကျများတာတွေရှိပေမဲ့သူမတို့ဖွဲ့ကဥပဒေသေးအောင်မှမှတ်ပုံတင်ခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိအခက်အခဲတွေကြုံတွေ့နေရတော့မယ်လို့သူမကပြောပြပါတယ်
။လိုင်စင်ရပြီပေမဲ့လည်းညဘက်ကူညီမယ်ဆိုရင်ကြိုးချောင်းကြရတာတွေရှိတယ်။အသင်းတီနေရာကနေစထွက်မယ်ဆိုပြီးကားဆက်နုကလေးကတရင်ပို့ရတယ်။ကားနံပါတ်ဘလောက်ဘယ်သွားမယ်ဘယ်လူနာကိုတည်မယ်တရင်ပို့ရတယ်။အသင်းသားအားလုံးကို Viber အဖွဲ့လှုပ်ထားပြီးတယ်တပ်ပုံအချင်းအကုန်ပို့ရတယ်။နှောင်နေတာတော့ရှိပေမဲ့ပို့ရတယ
်။ဥပဒေအသစ်ဟာအရက်ဖက်အဖွဲ့အစည်းတွေပေါ်ဘလောက်တက်ရောက်မှုရှိသလဲဆိုတာနဲ့ပတ်သက်ပြီး The International Center for Not For Profit Law ICNL ကအစီရင်ခံစာနှစ်ဆောင်ကိုပြီးခဲ့တဲ့6လအတွင်းကထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာဆက်လက်လက်ပတ်နေတဲ့အဖွဲ့အစည်းတွေကိုမေးမြန်းထားပြီးစစ်တမ်းဖြည့်ဆို့သူ90ရာခိုင်နှုန်းကျော်က၎င်းတို့ကိုအနီးကပ်စောင့်ကြည့်ခံနေရပြီးအကန့်အသတ်တွေနဲ့ပဲလုကင်နေရတယ်လို့ဆိုကြပါတယ်။တကယ်တော့ပြိပခဖြစ်တဲ့နေရာတွေမှာဆိုရင်စစ်ကောင်စီရဲ့ထိန်းချုပ်ထားတဲ့နေရာတွေကအန္တရာယ်ပိုများလှပါတယ်။ကိုချန်းကမွန်ပြည်နယ်မှာပြိဟိတလုပ်ငန်းတွေကိုစဲစုနှစ်တစ်ခုကြာလှုပ်ဆောင်ခဲ့တဲ့မွန်ပြည်နယ်ပြိဟိတအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။သူတို့အဖွဲ့ဟာဥပဒေသစ်အောက်မှာပတ်ပုံတင်ထားပါတယ်။
ရဲသားတွေထိခိုက်တဲ့အခါမှာသူတို့တွေကဘလို့မှမကူညီဘဲနဲ့မနေနိုင်ဘူးမနေနိုင်တဲ့အခါသွားရောက်ကူညီရဲ့ခါကြရင်ဒါစစ်တပ်ကသူတို့အဓိကပြစ်မှတ်ထားပြီးတော့သူတို့လည်းဖန်စီထိမ့်သိမ့်တဲ့ခံမှာပါတယ်ပေါ့နော်ပရိုက်တာသမားတွေကရောဘာဖြစ်လဲဆိုတော့ဒီစစ်တပ်ရဲ့ဒီပြစ်မှတ်ထားတိုက်ခိုက်ခံရတာအပြင်နောက်တစ်ခုကကျတော့ဒီနယ်ဘက်တွေမှာပေါ့နော်နယ်ဘက်တွေမှာတနက်ကိုင်းကြီးရဲ့ပြစ်မှတ်ထားတိုက်ခိုက်ခံရတာလည်းကြုံနေရတယ်ပေါ့နော်ပြီးခဲ့တဲ့နေ့ကတုန်းကပဲအမတရားမှာဒါပရိုက်တာအတင်းဥက္ကဋ္ဌတူအလိုပြစ်ခတ်ခံပြီးတော့တည်ဆုံးသွားတယ်ပေါ့နော်အဲ့လိုမျိုးတွေကလည်းဒါပရိုက်တာသမားတွေကလည်းကြားညက်နေတာပေါ့နော
်မြန်မာပြည်သူတွေဟာအရက်ဖက်အဖွဲ့အစည်းတွေစီကအကူအညီကိုခုလောက်လိုအပ်နေတာမျိုးမရှိနိုင်တော့ပါဘူးကဘာကူလာသမဂ္ဂကတော့ပြည်ရင်းရွှေပြောင်းနေထိုင်သူနှစ်တန်းကျော်ရှိပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူက18တန်းကျော်ရှိတယ်လို့ခန့်မှန်းထားပါတယ်ဒါပေမဲ့ကူညီပေးတဲ့ပရဟိတအသင်းတွေနဲ့စီးအစိုးရအတွက်တွေကတော့ကြဆင်းသွားပါတယ်။အခက်အခဲတွေအန္တရာယ်တွေကြောင့်ကိုအောင်ထွန်းတို့လိုအဖွဲ့အစည်းများစွာဟာမှတ်ပုံတင်တက်တန်းကုန်သွားတဲ့အခါမှာဆက်လက်မတိုးနိုင်တော့ဘဲလုပ်ငန်းတွေကိုရပ်တန့်ပစ်လိုက်ကြရပါတယ်။2023ခုနှစ် ICNL ရဲ့စစ်တမ်းအရာဆိုရင်ပြည်နယ်တိုင်းခရိုင်အဆင့်ရှိတဲ့အဖွဲ့အစည်း1400ကျော်ဟာမှတ်ပုံတင်တက်တန်းမတိုးတော့ပါဘူး။စစ်တမ်းတွေက20ရာခိုင်နှုန်းအောက်ဒါမှမဟုတ်9ပုံ10ပုံလောက်ကသာမှတ်ပုံတင်တက်တန်းတိုးကြမှာဖြစ်ပါတယ်။ဘလို့ပဲဖြစ်နေပါစေပရိုက်တာသမားတွေအတွက်ကတော့အသက်ကိုလောင်းကြီးထက်ကကဲဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြစေပါ။ကို ိုကျော်ထွန်းကစစ်ကောင်စီလက်အောက်မှာပရိတ်တာမလုပ်ရပေမဲ့လည်းသူနဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက်တွေကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့ဒေသတွေမှာပရိတ်တာအလုပ်တွေကိုဆက်လက်လုပ်ဆောင်နေဆဲဖြစ်ပါတယ်။သူ့မိသားစုကိုထိခိုက်မှာစိုးတဲ့အတွက်မိသားစုကိုလည်းအဆက်အသွယ်မလုပ်ပါဘူး။ဒါပေမဲ့လည်းသူလုပ်ရမယ့်တာဝန်တွေကိုဆက်လက်လုပ်ကိုင်ဖို့ပဲစိတ်ပိုင်းဖြတ်ထားတယ်လို့ဆိုပါတယ်။
ဒီလူမှုရေးလုပ်ငန်းတွေပရိတ်တလုပ်ငန်းတွေအများကိုကူညီပေးတဲ့လုပ်ငန်းတွေကတော့ကျွန်တော်ထင်ပါတယ်ကျွန်တော်မျက်စိမှိတ်သွားမှပဲရပ်မယ်နဲ့တူပါတယ်။အဲကျွန်တော်တွေ့ရလည်းဒီလိုမျိုးပဲရှိပါတယ်ခင်ဗျာ။
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့အတန်ဖောကတ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင
်။အသင်းအဖွဲ့လုပ်ငန်းထိခိုက်တဲ့ဥပဒေသစ် Frontier မြန်မာအဖွဲ့ကပြောပြခဲ့တာပါ။အခုတော့ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာအစည်းအဝေးမှာဒီတစ်ပတ်မှာတော့ဘာသာရေးကင်တွယ်ပေါ်နဲ့လူခွင့်ရေးထိခိုက်နိုင်မှုကိုပြောထားပါတယ်။နိုင်ငံတွေမှာလူများစုကိုးကွယ်တဲ့ဘာသာနဲ့လူနည်းစုကိုးကွယ်တဲ့ဘာသာတရားကြားဆက်ဆံရေးဟာအဲ့ဒီနိုင်ငံရဲ့ဒီမိုကရေစီလူခွင့်နဲ့ငြိမ်းချမ်းရေးကိုအဆုံးဖြတ်ပေးတတ်ပါလား။1990 NLD လွှတ်တော်မှဖြစ်ခဲ့တဲ့ဒေါက်တာတင့်စင်နဲ့မေးထားတဲ့ဥတ္တမောင်တန်ပြောပြပေးပါအောင်ခင်ဗျာ။
ဖျားရမမွေးဖွားရတော့ဟိန္ဒူဘာသာဝင်တွေယုံကြည်ကြတဲ့နေရာမှာတည်လိုက်တဲ့ဟိန္ဒူဖျားဖွင့်ပွဲအခမ်းအနားကို2024ခုနှစ်ဇန်နဝါရီ22ရက်နေ့ကအယုဒ္ဓယာမြို့မှာကျင်းပခဲ့ပြီးအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီတက်ရောက်ခဲ့ပါတယ်။ဒါပေမဲ့ဒီနေရာမှာ16ရာစုကတည်းကရှိခဲ့တာကတော့ဘလီပါ။ဒီဘလီကို1962ခုနှစ်မှာဟိန္ဒူဆန္ဒပြသူတွေကဖြိုချခဲ့ကြတာပါ။အဲ့ဒီတိုင်းပြည်ကဒီနေရာမှာဟိန္ဒူဘုရားရှိခဲ့ပြီးအဲ့ဒီဘုရားမြေပေါ်မှာဗလီတည်ခဲ့တာလို့ဟိန္ဒူတွေကယူဆကြပါတယ်ဒီလိုညင်းပွားပွဲနေရာမှာခုဟိန္ဒူဘုရားကိုတည်လိုက်တာဖြစ်ပါတယ်အခုလိုဖွင့်ပွဲကိုအိန္ဒိယဝန်ကြီးချုပ်တယောက်ဖွင့်ခဲ့တဲ့အတွက်အတိုက်ခံတွေကတော့ပြန်ပြခဲ့ကြပါတယ်ဒီပတ်ဒီမိုကရေစီလူခွင့်ရနဲ့ခိပိုင်ပါအစီအစဉ်မှာကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဘာသာတရားနှစ်ရက်ကြာအရင်ပွားတဲ့ခုလိုအဖြစ်မျိုးတွေမှာအစိုးရတွေကဘလို့ကြိုက်တွေ့တတ်ကြတယ်လဲဆိုတဲ့အကြောင်းပဲဖြစ်ပါတယ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အိန္ဒိယနိုင်ငံမှာနှစ်ပေါင်း20လောက်နေထိုင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပလဲမြို့နေရဲ့1990ခုနှစ်အမတ်ဒေါက်တာတင့်ဆွေဖြစ်ပါတယ်မင်္ဂလာပါကိုတင့်ဆွေ
ဟုတ်ကဲ့ခင်ဗျမင်္ဂလာပါခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ဆရာကြီးကျွန်တော်တို့ဒီ1990ရွေးကောက်ပွဲပြီးတဲ့နောက်ပေါ့နော်ဆရာကပြည်ပမှာဖွဲ့စည်းလိုက်တဲ့ဝေယောအစိုးရ NCGB အဖွဲ့ဝင်အဖြစ်နဲ့အိန္ဒိယမှာနှစ်ပေါင်းများစွာနေထိုင်ခဲ့တဲ့သူဆိုတော့ပထမဦးဆုံးပေါ့နော်အိန္ဒိယမှာအခုဖြစ်နေတဲ့ဟိန္ဒူအစ္စလမ်ပဋိပက္ခကဘယ်လောက်ထိကြီးမားလဲနိုင်ငံရေးအပေါ်မှာဘယ်လောက်ထိအရေးပါသလဲဆရာတွေ့မြင်ခဲ့တာလေးတွေကိုကျွန်တော်တို့မျှဝေပေးပ
ါဟုတ်ကဲ့ခင်ဗျာလက်ရှိအိန္ဒိယအစိုးရက BJP ပါတီကဖြစ်ပါတယ်။ခုနနေတမ်းမှာပြောတော်သလို1992တုန်းကလေ BJP ပါတီလက်ထက်မှာအဲ့အယုဒ္ဓယာမှာပဲဒီပလီနေရာကိုဖျက်ဆီးပြီးတော့လူ200လောက်သေခဲ့ကြတဲ့အဖြစ်ပြက်။အခုတက်လာတဲ့မိုဒီကအရင် BJP ဝန်ကြီးချုပ်တည်တဲ့ပို့ပြီးတော့ဟိန္ဒူအစွန်ရောက်ပါတယ်။ BJP ပါတီကိုနှိုက်ကြလည်းပဲလက်ရာရင်ဟိန္ဒူအစွန်ရောက်လို့ကပီးတက်ခံရတဲ့ပါတီဖြစ်ပါတယ်နောက်တစ်ခုကမိုဒီဟာခုဆိုဝန်ကြီးုပ်20ရှိပြီ20လုံးဟာသူကမဲအပြတ်သက်နဲ့ကွန်ဂရက်စ်ကိုနိုင်ခဲ့တယ်သူဟာမဲဆန္ဒရှင်ဥယျာဉ်တွေကလူအများစုဖြစ်တဲ့ဟိန္ဒူဘာသာဝင်တွေရဲ့မဲကိုရအောင်လို့ဟိန္ဒူဘာသာကိုပို့ပြီးတော့ဦးစားပေးပြီတခါတည်းမှာဟုတ်ဦးစားပေးရုံမကောက်အစွန်ရောက်အထိဆောင်ရွက်ခဲ့တဲ့ကြောင့်ခုနှစ်ကြိမ်လုံးနိုင်ခဲ့တယ်။နောက်ရွေးကောက်ပွဲလည်းသိပ်မကြပြန်ဘူးခင်ဗျ။အဲ့တော့ဒီမဲရာရေးအတွက်သူကဟိန္ဒူတွေရဲ့မဲရာရေးအတွက်ဘာသာရေးကိုအသုံးချတယ်လို့ကျွန်တော်တို့မြင်ရပါတယ်။တကယ်တမ်းဆိုရင်အိန္ဒိယနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာဆိုရင်အင်္ဂလိပ်လိုတော့ secular လို့သုံးတော့ပေါ့ဘာသာမျိုးစုံကိုးကွယ်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားပေမဲ့လို့အခုလိုဘာသာတစ်ခုကိုဦးစားပေးပြီးတော့ ကျန်တဲ့ဘာသာကိုနှိမ်ချဖြည့်ဆည်းအဲတပ်ဖြတ်မှုကြီးပေါ့နော်လုပ်တယ်ဆိုတာကတော့သူ့ရဲ့ဖွဲ့စည်းပုံနဲ့လည်းမညီတယ်လို့တခါသူဟာနိုင်ငံရေးအကျိုးမြတ်တွေဘာသာရေးကိုအသုံးချတယ်ဖြစ်ဆိုတခုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျအ
ိန္ဒိယမှာဟိုကျွန်တော်လွတ်လိုက်ရပြီခရေကနာမည်ကြီးပြီးကြီးစိုးလာခဲ့တာကတော့ Congress Party ပေါ့နော်ဆိုတော့ Congress Party အစိုးရနဲ့ Modi ရဲ့ BJP Party အစိုးရကိုင်တွယ်ပုံကဒါဆရာဖြတ်တမ်းမှုအတွေ့အကြုံရဆိုဘလူးကွာတာသွားတွေ့ရပါတယ
်ဟုတ်ကဲ့တော်တော်တော့ကွာတယ်ခင်ဗျအဲ Congress Party ရဲ့နှစ်ပေါင်းများစွာအိန္ဒိယမှာအာဏာရခဲ့ရခဲ့ရာကနေပြီးတော့ဒီ BJP Party က BJP Party ကသူ့အနိုင်ရအောင်ခုနကျွန်တော်တင်ပြခဲ့သလိုဘာသာရေးမဲတွေကိုရအောင်သူစူးစမ်းခဲ့တယ်ကွန်ဂရက်စ်ကဒီအရင်အင်ဒူရာဂန္ဒီနဲ့ရာဂျစ်ဂန္ဒီလက်ထက်နှစ်ခုကတော့တကယ်တော်တဲ့အဲပုံကူခေါင်းဆောင်တွေဖြစ်ပြီးတော့နောက်ပိုင်းအဲဆိုနီယာဂန္ဒီဆိုပြော့လာပြီးတော့သူ့ရဲ့သားအခုရာဟုဂန္ဒီဆိုပို့ပြီးတော့ပြော့တယ်ပေါ့နော်အဲ့တော့ဒီနေ့ဖြင့်ဟိုမဲရအောင်မလုပ်နိုင်တဲ့အနေအထားခင်ဗျအဲ့ဘာသာရေးမေခွန်းအရာဘာသာရေးကံတွယ်မှုမှာကွန်ဂရက်စ်ကသူ့ရဲ့ဖွဲ့စည်းပုံတိုင်းဆက်ကူလာဆိုတော့ဘာသာစုံကိုကိုကွန်ဆက်ကူသူကဦးစားပေးပြီးဆောင်ရွက်ခဲ့တဲ့အတွက်မဲကြတော့ရုပ်ောက်ပွဲကြတာသူက BJP ကိုမနိုင်နိုင်ဘူးအဲ့တော့မေခွန်းကိုပြန်ကောက်လို့ရှိရင်ကံတွယ်ပုံမှာကွန်ဂရက်စ်ကတော့ဒီဖွဲ့စည်းပုံနဲ့ညီအောင်ကြိုးစားခဲ့တယ် BJP ကတော့အနိုင်ရရေးကို Hindu ဘာသာကိုအသုံးချတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကတော့လူနည်းစုဘာသာဝင်တွေရဲ့အခွင့်အရေးဘက်ကနေကျွန်တော်တို့ဝေဖန်ပြောဆိုတတ်ကြတာကိုကျွန်တော်တို့တွေ့ပြီးတွေ့ရပါတယ်သူတို့ရဲ့လွတ်လပ်စွာကိုယ်ကိုယ်ကိုအထီးပါခံရတာကိုဒါမိမောက်ထိုးပြလေရှိတာပေါ့နော်အိန္ဒိယနဲ့ပတ်သက်လို့ရှိရင်ဆိုတော့ဒါပေမဲ့တစ်ဖက်မှာကြတော့လေဟိန္ဒူဘာသာဝင်တွေရဲ့ရတမအေးစိုးရင်တဲ့အချက်တွေလည်းအရှိနေပုံရတယ်ဆရာဘလို့များထင်ပါလဲခင်ဗျအ
ဲ့ဒီချက်ကလည်းမှန်တယ်ခင်ဗျဒီအိန္ဒိယနိုင်ငံ1948လွတ်လပ်ရေးရကြတဲ့ကညီကိုမဟာရန်သူပါကစ္စတန်တစ်ဖက်နဲ့တခါပါကစ္စတန်ခွာထားတဲ့အရှေ့ပါကစ္စတန်နှစ်ခုကြားထဲမှာဆိုနေရတော့ဒီပါကစ္စတန်ဟာမွတ်စလင်လူမျိုးဘာသာဝင်အစ္စလမ်ဘာသာဝင်အများစုဖြစ်တယ်အဲ့တော့သူကဟိန္ဒူဘာသာဝင်အများစုနဲ့သူကရန်ဘက်ကဖြစ်နေတာကြာလှပြီပေါ့နော်အဲမဲရာကြီးဆိုတဲ့အချက်တစ်ခုအပြင်ဒီအစ္စလမ်ဘာသာကသူ့နိုင်ငံကိုထိုးဖောက်တနည်းအားဖြင့်သူစိုးရိမ်တာကတော့ဟိုအကြမ်းဖက်မှုပေါ့နော်ဘာသာရေးကိုအသုံးပြုပြီးတော့အကြမ်းဖက်မှုသူစိုးရိမ်ပုံရပါတယ်ဒါဒီအချက်လဲပါတဲ့တွေ့သူဟာဟိန္ဒူကိုပို့ပြီးဦးစားပေးလာတယ်အဲ့တော့ဒီလိုလှုပ်ခြင်းအဖြစ်ဟိုနိုင်ငံတကာကပြောတယ်လူခွေရေးဘာသာရေးဘာသာစုံကိုကိုခုရေးဆိုတဲ့ကိစ္စတွေနဲ့အိန္ဒိယအစိုးရလက်ရှိအစိုးရဟာနှစ်ဆက်လုံးမှာအင်တာမညှိစွန်းနေတယ်လို့ကျွန်တော်မြင်ပါတယ်ဒီဟာကတော့ကျွန်တော်ထင်တယ်ဟိုခစ်တစ်ဖြစ်လာတဲ့လက်တွေ့တည့်ရဖြစ်ပြီးတော့နိုင်ငံတကာစံနေနဲ့သူဖီလာတာကတော့အမှန်ပဲလို့ကျွန်တော်ထောက်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျဟုတ်ကဲ့ဒီဟိန္ဒူအမျိုးသားရေးဝါဒီတွေလို့ပဲပေါ့နော်ကျွန်တော်တို့ဗုဒ္ဓဘာသာမျိုးသားရေးဝါဒီတွေလည်းမြန်မာနိုင်ငံမှာပေါ်ပေါက်လာတာကိုတွေ့ရပါတယ်ဗုဒ္ဓဘာသာဟာငြိမ်းချမ်းတဲ့ဘာသာတရားဖြစ်တယ်လို့ကမ္ဘာမှာသိကြပေမဲ့လို့ကျွန်တော်တို့ဒီအမျိုးဘာသာလှုပ်ရှားမှုနဲ့ထင်ရှားလာတဲ့ဥပဒေသူတို့ပုဂ္ဂိုလ်မျိုးတော့နိုင်ငံတကာမီဒီယာတွေကနေဗုဒ္ဓဘာသာဝင်စစ်သွေးကြွဆိုပြီးတော့ခေါ်ပေါ်တုံးလုံးလာတာကိုကျွန်တော်တွေ့ရပါတယ်ဆိုတော့အိန္ဒိယအတွေ့အကြုံနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံအနေနဲ့ကဘလို့သင်္ကန်းစာတွေယူနိုင်မယ်လို့ဆရာထင်ပါတယ
်ဟုတ်ကဲ့ဗျအဲပြီးခဲ့တဲ့အန်အရီဆိုရလက်ထက်လောက်တခါအဲ့ဒီအရင်ဦးသိန်းစိန်သမ္မတလက်ထက်ဆိုရလောက်မှာဒီမြန်မာနိုင်ငံမှာဗုဒ္ဓဘာသာကိုနိုင်ငံရေးအသုံးချမှုကနိုင်ငံတကာသိအောင်ကိုထင်နေပုံပေါ်ဖြစ်သွားကြတာအမှန်ပါပဲခင်ဗျဝိညာဉ်ဦးနုလက်ထက်တုန်းကလည်းဗုဒ္ဓဘာသာကိုသူအသုံးချခဲ့တယ်လို့တခြားဘာသာဝင်တွေကထောက်ပြချက်ကလည်းရှိထားတယ်။သို့တော်လည်းပဲဒီဥဝရီသူပေါ့နော်ဥပမာဆိုခုနောက်ဆိုသူ့တဲ့တောင်မကတခြားကိုတော်တွေလည်းပေါ်လာတယ်ပေါ့နော်။အဲ့လောက်ထိကတော့ ဟိုမဆိုးခဲ့ပဲနဲ့အခုဆိုးလာတယ်ပေါ့ဒါပေမဲ့ကျွန်တော်မြင်တာကမြန်မာနိုင်ငံမှာဒီဗုဒ္ဓဘာသာကိုအသုံးချမှုဟာဟိုနိုင်ငံရေးအမျက်တစ်ခုအတွက်သာဖြစ်ပြီးတော့သူတို့အောင်မြင်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်ဒါကြောင့်လည်းသူတို့ထိနေသိနေတော့ဟိုအသုံးချနေတယ်ဘုန်းကြီးတွေဆရာတော်တွေလို့ပေါ့နော်အသုံးချနေတယ်ဒါပေမဲ့လူအများစုဟာသိတဲ့အတိုင်းဘယ်ဘာသာဝင်မဆိုကိုယ့်ဘာသာကိုရှေ့တန်းတည်ရင်နောက်ကမျက်စိမိတ်ပြီးနားပိတ်ပြီးလိုက်ကြတဲ့အကျင့်ကတကဘာလုံးမှာပါကျွန်တော်နိုင်ငံနေမကပါဘူးအဲ့တော့ဒီဟာအမတန်ဘာသာရေးဟာအမတန်ကောင်းတဲ့လက်နက်ကြီးဖြစ်တော့ကစူးစမ်းနေကြမှာတော့အမှန်ပဲသို့တော့ကျွန်တော်မြင်တာကတော့မြန်မာနိုင်ငံမှာကတော့ဒီဗုဒ္ဓဘာသာကိုလက်နက်အနေနဲ့အသုံးချခြင်းဟာအခိုက်အတန့်လောက်ဒါလျင်သူတို့ထောက်ခံမှုရပြီးတော့ရည်ရှိအတွက်အသုံးချတဲ့လူတွေရောတိုင်းပြည်အတွက်ပါမကောင်းနိုင်ဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျဟုတ်ကဲ့ကျေးဇူးပဲဆရာကြီးဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့အခုဘာသာတရားနဲ့ဆက်ဆက်နေတဲ့အငင်းပွားမှုတွေအကြောင်းကိုရွှေနေတင်ပြသွားသူကတော့1999နှစ်ပလဲမြို့နယ်မဲဆန္ဒနယ်ကနေမှရွေးကောက်တင်မြောက်ခံရတဲ့ NLD လွှတ်တော်မှဒေါက်တာတင့်ဆွေဖြစ်ပါတယ်ကျွန်တော်တို့ပါပါ
ပါတယ်ကင်တွေပေါ်နဲ့လူခွင့်ရေးထိခိုက်နိုင်မှုဥတ္တမောင်တန်းပြပြပေးခဲ့တာပါမကြာခင်နောက်ပတ်စဉ်ကဏ္ဍလေးဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားနဲ့ဥရိယာတိအစီအစဉ်တွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်းရဲ့စနေညအစီအစဉ်တွေကိုည7:00နာရီတိဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာလည်းစနေညတိုင်းပြောပြနေကြနောက်ပတ်စဉ်ကဏ္ဍတွေကလေယာစီးပွားနဲ့ဥရိယာတိမတိုင်ခင်အာရှနိုင်ငံရဲ့ပထမပါထိုင်းတောင်ကိုရီးယားဂျပန်တရုတ်မြက်ကိုရီးယားအကြောင်းပြောထားပါတယ်ထိုင်းနိုင်ငံမှာရှေးသူချီပါတီခေါင်းဆောင်ဖီတာလင်ဂျာရန်ကိုလွှတ်တော်ကိုယ်စားလှယ်ဖြစ်ခွင့်ပိတ်ပင်ထားတာဖွဲ့စည်းပုံစီမင်းခုံရုံးကနေဖယ်ရှားပေးလိုက်ပါပြီတောင်ကိုရီးယားဂျပန်နဲ့အမေရိကန်တို့ကမြောက်ကိုရီးယားကိုတိုက်ဖို့ပြင်ဆင်နေတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးကတော့စွပ်စွဲလိုက်ပါတယ်။နောက်မဟာမိတ်ဆက်ဆံရေးအတွက်တရုတ်ဒုနိုင်ငံရဲ့ဝန်ကြီးမြောက်ကိုရီးယားကိုရောက်သွားပါတယ်။ကိုစော်မှုကျော်ပြောပြပေးပါအောင်ခင်ဗျာ
။ပြီးခဲ့တဲ့2023ခုနှစ်မေလ14ရက်နေ့ထိုင်းနိုင်ငံရွေးကောက်ပွဲမှာမဲအများဆုံးနဲ့အနိုင်ရရှိခဲ့တဲ့ရှေ့သူချီပါတီMove Forward Party ရဲ့ခေါင်းဆောင် Peter Lim Jeronrat ကိုသတင်းမီဒီယာအစုရှယ်ယာပိုင်ဆိုင်မှုနဲ့လွတ်တော်ကိုယ်စားလှယ်ဖြစ်ခွင့်ပိတ်ပင်ထားတာကိုထိုင်းဖွဲ့စည်းအုပ်ချုပ်ပုံစီမင်းတရားရုံးကနေပြစ်မှုမမြောက်တဲ့အတွက်ဆိုကာဖယ်ရှားပေးလိုက်တဲ့အတွက် January 25ရက်နေ့မှာ Peter ဟာလွတ်တော်ကိုပြန်လည်ရောက်ရှိသွားပါတယ်သူကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
်ဘာဝါရကံချပ်ချွေးတော့ဘယ်နည်းเรื่องการทํางานลงลึกแล้วก็ทํางานเรื่องสาระแต่คําสําคัญก็คือว่า
အခုအချိန်ဟာမရေရာတဲ့နိုင်ငံရေးအလုပ်တွေကိုလုပ်နေရမယ့်အချိန်မဟုတ်ပါဘူးအသေးစိတ်သေချာရေအောင်လုပ်ရမယ့်အချိန်ဖြစ်ပါတယ်ရေးကြည့်တာကတော့အလွန်ရှုပ်ထွေးတဲ့ကိစ္စရပ်တွေကိုပြည်သူတွေနားလည်အောင်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ဘယ်လိုလုပ်မလဲဆိုတာပါပဲ
January 24ရက်နေ့ဗုဒ္ဓဟူးနေ့မှာသူ့အပေါ်ဆွဲဆိုထားတဲ့ဆွဲချက်ဟာမခိုင်လုံတဲ့အတွက်ဆိုကသူ့ကိုနိုင်ငံရေးလှုပ်ခွင့်ပိတ်ပင်ထားတာကိုဖွဲ့စည်းပုံစီမင်းတရားရုံးကနေပယ်ဖြတ်ပေးခဲ့တာပါတချိန်ကထိုင်းနိုင်ငံရဲ့ထင်ရှားတဲ့ရုပ်မြင်သံကြားတစ်ခုဖြစ်တဲ့ ITV မှာအစုရှယ်ယာပိုင်ဆိုင်တဲ့အတွက်ဆိုကစစ်တပ်ဦးဆောင်ရေးဆွဲခဲ့တဲ့2018ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစီမင်းပါရွေးကောက်ပွဲဥပဒေအရသူ့ကိုလွှတ်တော်ကိုယ်စားလှယ်ဖြစ်ခွင့်ကနေပိတ်ပင်ခဲ့တာပါITV ဟာဆက်လက်လှုပ်ဆောင်ခြင်းမရှိတော့ဘဲ2009ခုနှစ်ကတည်းကရန်နာထားတဲ့ကုမ္ပဏီဖြစ်ပါတယ်အစုရှယ်ယာတွေဟာလည်းပီတာရဲ့ဖခင်ပိုင်ဆိုင်ခဲ့တာဖြစ်ပြီးသူ့ဖခင်ကွယ်လွန်တဲ့အခါပီတာကအမွေအဖြစ်ဆက်ခံရရှိခဲ့တာသာဖြစ်ပါတယ်ဒါကြောင့်သူဟာရွေးကောက်ပွဲဥပဒေကိုချိုးဖောက်ခြင်းမရှိဘူးလို့ဖွဲ့စည်းပုံစီမင်းခုံရုံးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့သူဟာဝန်ကြီးချုပ်ဖြစ်ခွင့်ဆုံးရှုံးခဲ့ရပြီးဒုတိယမဲအများဆုံးအနိုင်ရရှိခဲ့တဲ့ဖူထိုင်းပါတီခေါင်းဆောင်ကလက်ရှိမှာဝန်ကြီးချုပ်နေရာကိုရယူထားပါတယ်။ ရှေ့သို့ကြည်ပါတီဟာထိုင်းနိုင်ငံရေးမှာစစ်တပ်ကချုပ်ကန့်ထားတာကိုပြုပြင်ဖို့နဲ့ဘရင်နဲ့ပတ်သက်တဲ့တင်းကျပ်တဲ့ဥပဒေတွေကိုပြုပြင်မယ်လို့ကြေကြော်ထားခဲ့တဲ့အတွက်သူ့ကိုဝန်ကြီးချုပ်နေရာမရအောင်စစ်တပ်အလို့ကျထိုင်းအထက်လွှတ်တော်အပါအဝင်ဩဇာရှိသူတွေကသူ့ကိုဝိုင်းဝန်းပိတ်ဆို့ခဲ့တယ်လို့အကဲခတ်တွေကတော့သုံးသပ်ပါတယ်ဝန်ကြီးချုပ်နေရာနဲ့ပတ်သက်လို့သူ့ကိုဗိုလ်ထူးနေကသတင်းတောက်တွေကမေးမြန်းရမှာတော့တစုံတစ်ခုဖြစ်ခဲ့ရင်သူ့အနေနဲ့ဝန်ကြီးချုပ်အဖြစ်အရွေးခံဖို့လွှတ်တော်ကိုတင်သွင်းထားတဲ့စည်ရင်ထဲမှာပဲဆက်ရှိနေတယ်လို့ပြန်လည်ဖြေကြားခဲ့ပါတယ်။အခုလိုအချိန်မှာပဲရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလေဗရော့ကအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ပူးပေါင်းပြီးမြောက်ကိုရီးယားကိုတိုက်ဖို့ပြင်ဆင်နေတယ်လို့ဇန်နဝါရီလ24ရက်နေ့ကနယူးယောက်မြို့တော်ကုလသမဂ္ဂအစအဦးမှသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။ Активно, устойчиво, мы видим, что они стремятся.
ရုရှားနဲ့မြောက်ကိုရီးယားရဲ့ဆက်ဆံရေးဟာတိုးတက်နေပါတယ်။မြောက်ကိုရီးယားဟာသူ့ဘာသာသူလွတ်လပ်လိုတာပါ။ဘယ်သူတီးတဲ့တီးလုံးမှမှလိုက်ကနေတာမဟုတ်ပါဘူး။အမေရိကန်ဟာတောင်ကိုရီးယား၊ဂျပန်တို့နဲ့ပူးပေါင်းပြီးစစ်အုပ်စုကိုဖွဲ့နေပါတယ်။ဒါအပြင်ကြီးမားတဲ့ဘူးတွဲစီရီလီချင်းမှုတွေလည်းပြုလုပ်နေပြီးမြောက်ကိုရီးယားနဲ့စစ်ပွဲအတွက်ပြင်ဆင်နေတာဖြစ်တယ်လို့ပြောင်ပြောင်တင်းတင်းကြေညာထားပါတယ်
။မြောက်ကိုရီးယားဟာကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားတဲ့ဂျားတွေကပဲနျူကလ িয়ার လက်နက်တိစောက်တာတွေကိုဆက်လက်လုပ်ခဲ့ပြီးတိုက်ချင်းပစ်အပါအဝင်မစ်ဆိုင်းဒုံးတွေကိုတောင်ကိုရီးယားနဲ့ဂျပန်အနီးပင်လယ်ပြင်တွေထဲကိုအကြိမ်ကြိမ်ပစ်လွတ်ဆန်းသတ်ခဲ့ပါတယ်။ဒါကြောင့်မြောက်ကိုရီးယားကတိုက်ခိုက်လာရင်တုံ့ပြန်ဖို့ပူးတွဲစီရေးလေ့ကျင့်နေတာဖြစ်တယ်လို့တောင်ကိုရီးယားဂျပန်နဲ့မဟာမိတ်အမေရိကန်တို့ကပြောဆိုထားပါတယ်အခုလိုအချိန်မှာပဲတရုတ်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဆန်ဝေတောင်ဟာမြောက်ကိုရီးယားနိုင်ငံကိုဇန်နဝါရီလ26ရက်နေ့တောက်ကြာနေ့မှာရောက်ရှိသွားပါတယ်ဒါဟာအမေရိကန်ကိုရင်ဆိုင်ဖို့အတွက်တရုတ်ရုရှားနဲ့မြောက်ကိုရီးယားတို့ရဲ့မဟာမိတ်ပြုမှုကိုပုံမနှဆိုင်အောင်ကြိုးပမ်းနေတာဖြစ်တယ်လို့သုံးသပ်သူတွေကမြင်ပါတယ်တရုတ်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဟာမြောက်ကိုရီးယားဒုတိယနိုင်ငံသားရဲ့ဝန်ကြီးပတ်မြောင်ဟိုနဲ့တောက်ကြနေ့မှာတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့တုန်းကလည်းမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးချိုဆွန်ဝေဟာရုရှားနိုင်ငံကိုတွားရောက်ခဲ့ပြီးရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံခဲ့ပါသေးတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းတောင်ကိုရီးယားကိုအဓိကရန်သူလို့ဒီလအစောပိုင်းမှာပြောဆိုခဲ့ပြီးစစ်ပွဲကိုရှောင်ရှားဖို့ရည်ရွယ်ချက်မရှိဘူးလို့ပြောဆိုခဲ့ပါတယ်။ဒါကြောင့်အရှိအာရှအတွင်းစီးရီးတင်းမာမှုတွေဟာပေါ်ပေါ်ထင်ထင်မြင့်တက်လာနေတယ်လို့ဆိုရမှသာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရေးစီစဉ်ကိုစောမှုကျော်ပြောပြခဲ့တာပါ။အခုတော့လက်ရစီးပွားခန္ဓာပါစောင်းစီစီတက်တာအပါဝင်ကိုပြောထားပါတယ်။ဒီဆောင်စီသက်မှတ်စီတက်တာပါဝင်တဲ့လေယာစီပွားသတင်း Pharma Times Media ဖွဲ့ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီပွားသတင်းများစီစဉ်ကနေကြိုဆိုပါရစ်လေယာဆက်ပြူရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမင်းစပယ်ကတင်ဆက်ပေးသွားပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စောင်းစီအခြေခံရည်ညွှန်းစင်းနှုန်းတွေမြင့်တက်လာတဲ့ဆိုတဲ့သတင်းနဲ့စကြင်ပါတယ်အခြေခံလက္ခဏာရည်ညွှန်းစင်းမြင့်တက်လာလို့ဈေးကွက်ထဲမှာစောင်းစီတစ်ပိတ်သားကို9500ကျပ်ဝန်းကျင်ထိရောက်ရှိလာတယ်လို့စားသုံးသူတွေနဲ့ကုန်သည်တွေကပြောပါတယ်စစ်ကောင်စီလက်အောက်ခံစောင်းစီတင်သွင်းတူလောင်ဖြန့်ပြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီက January ဒုတိယအပတ်မှာစောင်းစီလက္ခဏာရည်ညွှန်းစင်းအနေနဲ့တပိတ်သားကို4955ကျပ်တက်မှတ်ခဲ့ရကနေ January 23ရက်မှာတော့တပိတ်သားကို9285ကျပ်ထိတိုးမြင့်တက်မှတ်လိုက်တာဖြစ်ပါတယ်။ဒါကြောင့်ပြည်သူတွေနေ့စဉ်ဝယ်ယူစားသုံးရတဲ့လက်လီဈေးကွက်မှာနေရာဒေသပေါ်လိုက်ပြီးတပိတ်သားကို6000ကနေ9500ကျပ်ထိဈေးတင်ရောင်းချနေကြတယ်လို့စီကုံတဲ့တအူးကပြောပါတယ်။တချို့ဒေသတွေမှာစီကိုခွဲရန်စနစ်နဲ့ဝယ်ယူနေရပြီးစီဝဲယူခွင့်ကပ်ပြားမရရှိတဲ့စားသုံးသူပြည်သူတွေဟာစားအောင်စီလက်လီရောင်းချသူတွေရဲ့တတ်မှတ်ဈေးအတိုင်းဈေးပိုပေးပြီးဝယ်ယူနေရတယ်လို့တင်ငန်းကျုံမြို့နယ်ကစားသုံးသူဒေါ်ကြည်ကပြောပါရယ်စားအောင်စီကြီးကြပ်ရေးကော်မတီကတော့စားအောင်စီအဓိကထုတ်လုပ်တင်ပို့တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့မှာဖြစ်ပေါ်နေတဲ့အဖို့ပြီးဈေးနှုန်းတွေကိုနေ့စဉ်စောင့်ကြည့်နေပြီးတယ်ယူစရိတ်ဗန်စရိတ်အခွန်အခတွေထည့်သွင်းတတ်ချက်ပြီးပြည်တွင်းဈေးကွက်မှာရောင်းဝယ်ရမယ်အ အခြေခံလက္ခဏာရည်ညွှန်းစည်းနှုန်းကိုထောက်ပြန်ပေးနေတာလို့ပြောဆိုထားပါတယ
်။ဝက်ချန်ဖန်စီကြစင်မှုကြောင့်ဝက်မွေးရည်လောက်ကန်သူတွေအရှုံးနဲ့ရင်ဆိုင်နေရပါတယ်။ပြင်တွင်းဝက်မွေးရည်လုပ်ငန်းမှာချန်ဖန်စီစက်တိုက်ကြစင်လာတဲ့အတွက်အရင်းနှီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့မွေးရည်လောက်ကန်သူတွေကပြောပါတယ်။ပြင်တွင်းမွေးမြူရွက်တွေကိုအညစ်ဆုံးစေပေးပြီးဝယ်ယူလိရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေပြီးသွားလာလို့မရတာအပါအဝင်ပြင်တွင်းမှာဝက်နာရောဂါကြာရောက်ခဲ့တာတွေကြောင့်ရောင်းဝါးကများနေပြီးဝယ်လွာနဲ့ပြင်တွင်းစားသုံးမှုမများတာတဲ့အတွက်ဝက်အသားစီကထူကြလာတာဖြစ်တယ်လို့ပြည်မြို့နယ်ကဝက်မွေးမြူရေလောက်ကင်သူဦးကပြောပါတယ်။ဝက်ချန်ဖန်စီတွေဟာပြီးခဲ့တဲ့2023ခုနှစ်ဇွန်လလောက်ကစလို့ကြာဆင်းလာတာဖြစ်ပြီးလရှိမှာတော့နေရာဒေသအကွာအဝေးပေါ်မူတည်ပြီးချန်ဖန်စီကတပိတ်တော်ကို9600ကနေ8000ကျပ်ထိတာရရှိနေတယ်လို့ဆိုပါတယ်။ဒါကြောင့်ဆုံးရှုံးမှုများလာတဲ့အသားသွေးမွေးမြူရေးလုပ်ငန်းကိုစွန့်ခွာလာသူတွေမြင့်တက်နေပါတယ်။ဝက်သားပေါက်မွေးမြူရေးလုပ်ငန်းသူတွေအနေနဲ့အရင်ကဝက်သားပေါက်တစ်ကောင်ကို35000ကျပ်ဈေးလောက်ရရှိတာကနေလရှိမှာတော့တစ်ကောင်ကို6000ကနေ7000ကျပ်အထိဈေးလျှောက်ရောင်းချနိုင်ပေမယ့်ဝယ်ယူသူမရှိတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုကြပါတယ်။ဝယ်မွေးမြူရမှာတန်းခွဲတလတာရွယ်ကနေရောင်းသန်းဝယ်ရွယ်ထိတကောင်ကို3သိန်းကနေ3သိန်းခွဲဝန်းကျင်ထိကုန်ကြမှုရှိတယ်လို့မွေးမြူရေလုပ်ငန်းသူတွေကပြောကြပါတယ
်။လမ်းမဆက်သွယ်ရေးအခက်အခဲကြောင့်ဖျဲသီးဈေးနှုန်းတွေကျဆင်းနေပါတယ်။ပြည်တွင်းဖျဲသီးဈေးကွက်မှာဝယ်လိုအပ်နေတဲ့အပြင်တရုတ်ဘက်ကအရေးသွေးကောင်းတဲ့အတီးကိုသာရွေးချယ်ဝယ်ယူနေတာကြောင့်တရုတ်နယ်စပ်ဈေးကွက်ရောရန်ကုန်ဈေးကွက်မှာပါဖျဲသီးဈေးတွေကျဆင်းနေတယ်လို့ကုန်သည်တွေကပြောပါတယ်။အခုနှစ်ပြည်တွင်းမှာဖျဲဆိုင်ကများလို့အထွက်နှုန်းမြင့်တက်နေပေမဲ့အရေးသွေးကောင်းတဲ့အတီးနည်းပါတာရောင်းလိုအားနဲ့ဝယ်လိုအားမမျှတတာအပါအဝင်တရုတ်နိုင်ငံကိုဖျဲတင်ပို့တဲ့အခါလမ်းပန်းဆက်သွယ်ရေးအချိန်ကြာမြင့်တဲ့အခက်အခဲတွေကိုလည်းတောင်သူတွေနဲ့ကုန်သည်တွေကရင်ဆိုင်နေရပါတယ်။
မိုင်းလာနဲ့လူတွေနဲ့ဆင်မပြေတဲ့တကကျွန်တော်ပေါ့မရှိဘူး။ဘူရတမင်းကတမဟုတ်တန်းကြီးတစ်ခေါက်ဝင်လို့ရတယ်။ဒီမှာဆိုင်နဲ့တန်းကြီးတစ်ပေါင်းအောင်ဖိုက်ရဲဆိုကျွန်တော်တို့ဘယ်လိုလုပ်ဖြစ်ဖြစ်လဲ။ကျွန်တော်တို့ဒီမှာအကြောင်းကိုတော်တော်များများကသင်ဆိုင်ရင်သင်ဆိုင်ရမယ်ပဲကြည့်ရပါ။အဓိကကဦးရဲ့အလားဘိုင်ယာရဲ့အကြိုက်ကပါလဲပေါ့နော်။အဲ့ဒါကိုမစင်းစားကြအောင်ဒီမှာရ။နောက်တစ်ခုကကျွန်တော်ကလည်းမိုင်းလာကိုသွားတဲ့ဆက်ကိုကျန်းတဲ့အရင်းနဲ့350လောက်ထိကုန်တယ်။အဲ့ဒါပြီးရန်ကုန်ကျန်းရပ်ပြီးကျန်းကျတယ်။ကျန်းကျတဲ့တော့ကျွန်တော်တို့ဒီကုန်ရင်းရဲ့တောင်းတရားလည်းပြည့်စုံကြမယ်။ဒါကြောင့်ဒီကဒီဘယ်လိုကောင်းအောင်လုပ်မလဲ။ဟလာပြီးကျန်းနေစီအောင်ဘယ်လိုလုပ်ကြမလဲ။ဒါလေးတွေကျွန်တော်တို့ဒီသင်္ကားကြပါမလား
။လက်ရှိတရုတ်ဈေးကွက်မှာအိတ်ဖိုက်ဖိုက်ဖရဲကအရေးအသွေးပေါ်လိုက်ပြီးတကီလိုကိုတရုတ်ငွေ 2.2 ယွမ်ကနေ 2.9 ယွမ်ထိသာဈေးရရှိပြီးထန်ဝမ်အစိမ့်မဲ့ဖရဲသီးကတော့တကီလိုကို 2.2 ယွမ်ကနေ 3 ယွမ်အထိဈေးရရှိနေပါတယ်။အရေးသွေးကောင်းမှသာရောင်းဝယ်ဖြစ်ပြီးအရေးသွေးမကောင်းလို့ပယ်သီးများပြီးလမ်းစိတ်တောင်ပြန်မရတဲ့ကုန်သည်တွေလည်းရှိတယ်လို့ဆိုကြပါတယ်။အလားတူရန်ကုန်ဈေးကွက်မှာလည်းဖရဲသီးကစီးရေအဝင်များနေပေမဲ့ဝယ်လိုအားကတရက်မှာ2စီးလောက်သာရှိပြီးအရေးသွေးနဲ့အမျိုးအစားလိုက်ဖရဲကားတစ်စီးကို25သိန်းကနေ48သိန်းအထိပေါင်စည်းရှိနေပါတယ်။အဲ
့ငါဒီဖရဲကြီးဒီမှာဒီနိုင်ငံတစ်ခုတည်းကဝင်တာမဟုတ်ဘူး။ဒီနိုင်ငံလည်းဝင်ပါတယ်။တိုင်းပြည်ကလည်းဝင်တယ်သူညီလာနဲ့ဝင်တာလည်းရှိတယ်။အဲ့မှာတိုင်းမတူရှိတယ်။တိုင်းမတူတဲ့တော့ market တင်းတော့တယ်။အဲ့မှာလည်းရွေးချယ်မှုရှိတယ်ဆိုတော့ကျွန်တော်တို့ကတအားပြီးရပါလေ
။ရန်ကုန်ဈေးကွက်မှာထန်းဝမ်အချိုသီး12ဘိန်းကအစီးပြတ်တစ်စီးကို25သိန်းကနေတိန်း30ကျားဖရဲအိဖိုက်ဖိုက်အလုံးထောင်းနေရပါကားတစ်စီးကိုတိန်း30ကနေ35သိန်းဒုံးကြီးမဲကောင်900ကိုဘလက်ဂျိတ်18တန်မှာကားတစ်စီးကိုတိန်း40နဲ့48သိန်းလောက်ထိပေါက်ဈေးရှိနေပါတယ်။တရုတ်ဘက်ကိုဖရဲတင်ပို့ရမှာဗမော်လွယ်ကျဲဂိတ်ကနေတင်ပို့မယ်ဆိုရင်အထွေထွေကုန်ကြစရိတ်တိန်း120ကနေ150လောက်ကုန်ကြမှုရှိပြီးမိုင်းလာတာလော့ဂိတ်ကနေတင်ပို့မယ်ဆိုရင်တော့အနည်းဆုံးတိန်း150လောက်ထိကုန်ကြစရိတ်ရှိနေပါတယ်။
အခုဇပီဇန်နဝါရီလ16ရက်နေ့ကနေ23ရက်နေ့ထိဈေးကွက်တွင်တည်ကြနေမည်ဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်ဇင်းတွေကိုပြောပြပေးချင်ပါတယ်။အခုရက်ပိုင်းပြည်တွင်းပဲဈေးကွက်မှာအိန္ဒိယဝယ်လိုအားကြောင့်ပဲဆင်းငေါကဈေးဆက်တိုက်မြင့်တက်နေပါတယ်။ ပဲစင်ကုန်ရဲအာဇီကတတင်ကို38သိန်းနဲ့1000ကျပ်ထိဈေးမြင့်တက်လာပြီးတပတ်အတွင်း70သိန်းခွဲကျော်သည့်ဈေးထိုးတက်လာတာပါ။အိန္ဒိယပြင်တွင်းလိုအပ်ချက်ဆက်ရှိနေရကြောင်းပြင်တွင်းဈေးကွက်တွေကိုပဲစင်ကုန်ဝင်ရှိသလားအမြင့်ဈေးနဲ့အရောက်တွက်နေတယ်လို့လည်းကုန်သည်တွေကဆိုကြပါဗ
ျ။မပယ်ဈေးကတော့အနည်းငယ်ပြန်ကျဆင်းနေပါဗျ။မပယ်အဖေကျူအာစီတတန်ကို7,300အောက်ကိုပြန်ရောက်သွားတာဖြစ်ပါဗျ။ရန်ကုန်ပြည်နယ်ဈေးကွက်မှာ January 20ရက်နေ့ကမပဲ FAQ RC တဒံကို7,380,000လောက်ထိပေါက်ဈေးရှိခဲ့ပေမဲ့ January 23ရက်နေ့မှာတော့တဒံကို296,500ကျပ်ကိုပြန်ကျဆင်းသွားပါတယ်။အိန္ဒိယဝယ်လိုအားဆက်ရှိနေပေမဲ့ရပိုင်းတွင်တဒံကိုကျပ် 13,000 လောက်ပြန်ကျဆင်းသွားတာကိုတွေ့ရပါတယ
်။ညီမဆန်ဈေးနှုန်းကတော့တရုတ်ဝင်လည်းနဲ့စီးဆက်ပိုင်တွေကဝယ်ယူမှုရှိလို့အယောင်းဝယ်တွက်ပြီးဈေးဆက်တိုက်မြင့်တက်နေပါလေ။အောက်လန်ဈေးကွက်မှာဇန်နဝါရီ23ရက်နေ့ကညီပဲလုံးဆန်နေတပိတ်တာကို9400ကျပ်။ညီပဲလုံးဆန်ပြူကတပိတ်တာကို6900ကျပ်ပေါက်ဈေးရှိပြီးတပိတ်တာကို900ကျပ်လောက်ဈေးမြင့်တက်လာပါတယ်။မန္တလေးဈေးကွက်မှာအစွန်းလုံးဆန်တပိတ်တာကို9000ကနေ9900ကျပ်ပေါက်ဈေးရှိပြီး300ကျပ်ဈေးပြန်တက်လာပါတယ်။S1 season ကလည်းတပိတ်တာကို6400ကနေ6500ကျပ်လောက်ပေါက်ဈေးရှိပြီး300ကျပ်လောက်ဈေးတက်လာပါတယ်။ညီပဲအညီလုံးဆန်ကတပိတ်တာကို9900ကနေ8200ကျပ်လောက်ပေါက်ဈေးရှိပြီး900ကျပ်။ပြက် season က6500ကျပ်လောက်ပေါက်ဈေးရှိနေပြီး900ကျပ်အတီးတီးဈေးမြင့်တက်လာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
ဆောင်းစီစီတက်တာအပါဝင်ကို The Farmers Times Media ပြပြခဲ့တာပါအခုတော့ရာသီဥတုနဲ့အနာဂတ်စီစဉ်မှာမဲခေါင်မြေဝံအပူလိုင်းတက်ရောက်နိုင်ခြေကိုပြောထားပါတယ်အရှိတောင်အရှာရဲ့အရှိဆုံးမဲခေါင်မြေပေါ်ကရေလောင်တာဒမန်ကြီးတွေဟာမိုးရာသီမှာရေတိုလောင်ပြီး6တွေရာသီမှာတော့ရေထုတ်လွှတ်ကြပါတယ်ရာသီဥတုပြောင်းလဲမှုဒီရေထုတ်လွှတ်မှုနဲ့El Niño အပူလိုင်းကြောင့်အခု2024ခုနှစ်ထဲမဲခေါင်မြေဝံဇီဝကေဟနဲ့လူမှုဘဝတက်ရောက်နိုင်ခြေလေ့လာထားတဲ့ Stimson Center Online ဆွေးနွေးပွဲလုပ်ခဲ့တာနားလည်ပြပြပေးပါအောင်ခင်ဗျာ
တရုတ်နိုင်ငံတိဘက်ကုန်းမြင့်ကနေစတင်စီးဆင်းလာတဲ့မဲခေါင်မြေဟာမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ကိုဖြတ်သန်းပြီးတော့တောင်တရုတ်ပင်လယ်ထဲစီးဝင်ပါတယ်။မြစ်တလျှောက်တန်းနဲ့ချီတဲ့ဒေသခံတွေဟာငါးဖမ်းလုပ်ငန်းနဲ့စိုက်ပျိုးရေးလုပ်ငန်းအတွေ့မဲခေါင်မြစ်ကိုမိခိုးပြီးတော့အသက်မွေးနေကြရတာဖြစ်ပါတယ်။ဒါပေမဲ့လည်းမဲခေါင်မြစ်ပေါ်မှာရေအားလျှပ်စစ်ထုတ်လုပ်ဖို့ရေလုံတမန်ကြီးတွေတည်ဆောက်လာတာကြောင့်မြစ်ရေစီစဉ်မှုနဲ့ရေအတက်အကျပြောင်းလဲလာပါတယ်။ဥဒုရာသီပြောင်းလဲမှုကြောင့်ရောရှီလောင်တမန်တွေကြောင့်ပါမြောင်းတလျှောက်ဇီဝကရစနစ်တွေကိုရာမကရှင်ကျဲမှုအမွေအနစ်တွေထိခိုက်လာနေတယ်လို့မဲခေါင်မြစ်အရေးစောင့်ကြည့်လေ့လာနေတဲ့မဲခေါင်ဒမ်မော်နီတာ MDM ရဲ့သုတေသီတွေကသုံးသပ်ပါတယ်။ Sidman Center အရှိတောင်အာရှရေးရာဌာနညွှန်ကြားရေးမှူး Brian Isler ကအခုလိုပြောပါတယ်
။And that release that happened at the end of last week is currently raising the level of the river in
ထောက်သွေးရာသီဖြစ်တဲ့အခုချိန်ဟာရေတောင်တမန်တွေကနေရေတွေလွတ်တဲ့ကာလဖြစ်ပါတယ်။မဲခေါင်မြေဝံတစ်ခုလုံးအတွက်ရေပမာဏ23ရာခိုင်နှုန်းကိုတိုးလောင်ထားတဲ့ဒုတိယအကြီးဆုံးရှောင်းဝမ်းရေလောင်တမန်ကနေပြီးခဲ့တဲ့ဘက်ကပဲရေတွေလွတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းကထိုင်းနိုင်ငံဘက်မှာရေတွေတက်လာပါတယ်။ပုံမှန်ဆိုရင်တော့ဒီလိုကာလမျိုးမှာမြေတွေကျနေရမှာပါ။ဒီလိုဖြစ်လာတာဆယ်စုနှစ်လောက်ရှိနေပါပြီ။
January လအတွင်းမှာပဲတရုတ်ရဲ့ Zhejiang ရေလောင်တမန်ကနေကူဘာမီတာ1ဘီလီယံလောက်ရှိတဲ့ရေတွေလွှတ်ချလိုက်တဲ့အတွက်မြေအောက်ပိုင်းမှာရေတွေတမီတာလောက်တက်လာပါဗျ။မဲခေါင်မြစ်အတွင်းစီဝကေယဆင်တွေဆက်လက်ထိန်းသိမ်းဖို့ဆိုရင်တော့6တွေ့တဲ့ဒီဇင်ဘာလကနေ March လကြားမြေရေတွေပုံမှန်တပြေးပြေးချင်းတက်လာမှဖြစ်မယ်လို့လည်းသူတေတီ Brian ကထောက်ပြပါဗျ။အခုလိုရေတွေအလုံးအင်းနဲ့လွှတ်လိုက်တဲ့အတွက်ငါးတွေရွှေ့ပြောင်းသွားလာမှုမြစ်ကမ်းဘေးစိုက်ပျိုးရေးလုပ်ငန်းနဲ့မြစ်ကိုမီးပြီးတော့အသက်မွေးနေကြတဲ့ဒေသခံတွေရဲ့လူမှုဘဝတွေကိုပါထိခိုက်နေရတယ်လို့လည်း MDM ရဲ့နှစ်ပတ်လည်အစီအကစားမှာဖော်ပြထားပါတယ်။မြစ်ရေတွေအဆမတန်တက်လာတဲ့အတွက်လာအိုစ်နဲ့ကမ္ဘောဒီးယားကတိတော်တွေတည်ကုန်တာကိုလည်းအထင်အရှားတွေ့မြင်နိုင်ပါတယ်။မဲခေါင်မြစ်အစတင်စီစဉ်ရာတရုတ်နိုင်ငံထဲကတိဘက်ကုန်းမြစ်မှာ2023ခုနှစ်ဇွန်လအတွင်းပုံမှန်ထက်ပူပြင်းခဲ့တာကြောင့်ရေခဲတွေအေးပြောပြီးတော့စီစဉ်လာတာပါ။ ဥဒုယာတိပြောင်းလဲမှုကြောင့်ကမ္ဘာအပူချိန်တွေမြင့်တက်လာရမှာအော်တိုဘာလအထိအပူချိန်တွေမြင့်တက်နေတဲ့အတွေ့မြစ်အထက်ပိုင်းတိဘက်တောင်နှောင်းဘော်ကရေခဲတွေဆက်တိုက်ဆိုသလိုအရေးပျော်စီးဆင်းလာနေတာဖြစ်တယ်လို့လဲသူတေတီအဲလန်ဘေးစစ်ကပြောပါတယ
် The colors correspond to variations from normal so white in the middle is what's expected
ဂျွန်လာအတွင်အတော့ကိုပုံလေးခဲ့ပါတယ်တိဘက်ကုန်းမြင့်မြင့်ကိုပဲကြည့်ပါအခုလိုအပူချိန်သိမြင့်ခဲ့တဲ့အတွေ့တိဘက်ကုန်းမြင့်မြင့်ပေါ်ကနှင်းတုတွေပုံမှန်မဟုတ်ပဲစော့ပြီးအေးပျော်ဆင်းလာပါတယ်။ရာသီဥတုကလည်းအော်တိုဘာလအထိပုံမှန်ထက်ကိုအတော်မြင့်တက်ခဲ့ပါတယ်။မဲခေါင်မြင့်ဝမ်းအောက်ဖက်မှာဆိုရင်လဲနိုဝင်ဘာလ၊ဒီဇင်ဘာ၊ဇန်နဝါရီလလောက်အထိရာသီဥတုပူနေခဲ့တာကိုတွေ့ရပါတယ်။ဒါဟာဥတုရာသီပြောင်းလဲလာတဲ့လက္ခဏာဖြစ်ပါတယ်။ဒီဘက်ပိုင်းမှာအေးများတဲ့အနေအထားတွေသိပ်မတွေ့ရပါဘူး။January လရဲ့အပူချိန်ကတာမန်ထက်ကိုမြင့်တက်နေတဲ့အတွက်မိုးရွာသွန်းမှုတာတမန်တွေကနေမြစ်အတွင်းရေထုတ်လွှတ်မှုကိုသာမကပါဘူးဒေသတစ်ခုလုံးရဲ့မြေမျက်နှာပြင်အနေအထားကိုပါသက်ရောက်မှုရှိစေပါတယ
်လက်တော်နှစ်တွေမှာတော့၆သူတဲ့နွေရာသီကာလတချို့မှာမဲကောင်မြစ်အထက်ဆယ်တွေကနေရေထုတ်လွှတ်မှုပမာဏက၃ဆတိုးလာတဲ့အတွက်မြောက်ပိုင်းနိုင်ငံတွေအတွက်အထောက်အကူဖြစ်သလားအာဏာဖြစ်စေသလားဆိုတာကိုသူတေတီတွေအထူးပြုလေ့လာခဲ့ကြတာပါ2024ခုနှစ်အယ်နီညိုအပူလိုင်းကြောင့်တက်လာမယ့်နေအပူချိန်ဟာ2015ခုနှစ်ကကြုံခဲ့ရတဲ့အယ်နီညိုအပူလိုင်းတုန်းကအခြေအနေလောက်တော့မဆိုးဘူးလို့တဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့လက်လျောညီထွေဖြစ်စေရေးဒေသခံလူမှုအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့ ISET International အဖွဲ့အကြံပေးငူယန်နော့ခွေကပြောပါတယ
် First I could like to say
နာမည်လာရီတီဆက်ရှိနေမယ့်အယ်နီညိုအပူလိုင်းကြောင့်မိုးခေါင်ရေရှားမှုဖြစ်ခဲ့မယ်ဆိုရင်ရီလိုပဲဖြစ်ပါလိမ့်မယ်မဲခေါင်မြေဝမ်းအောက်ပိုင်းဘက်မှာအထူးသဖြင့်ဗီယက်နမ်နိုင်ငံအောက်ဖက်ပိုင်းမှာဖေဖော်ဝါရီလနဲ့မတ်လလောက်မှာမိုးခေါင်ရေရှားမှုဖြစ်လိမ့်မယ်ဆိုတာကျွန်တော်တို့ရထားတဲ့ data အချက်လက်တွေမှာတွေ့ရပါတယ်ခြောက်သွေ့တဲ့နေရာတွေတော့တော်တော်များများရှိပါလိမ့်မယ်ဩဂတ်လလောက်ဆိုရင်တော့မိုးဆောက်ရွာပါလိမ့်မယ
်မဲခေါင်မြေဟာရှားပါးလာတဲ့သဘာဝတော်ရင်သရုပ်ဆန်တွေလည်းရှိပြီးကမ္ဘာမှာဇီဝမျိုးစုံမျိုးကွဲကျဆားရာနေရာတစ်ခုလည်းဖြစ်ပါတယ်အမေဇုန်မြစ်ပြင်ရင်မဲခေါင်မြစ်ဟာကမ္ဘာပေါ်မှာရေချိုငါမျိုးစိတ်မျိုးစုံရှိတဲ့မြစ်ဖြစ်တဲ့အပြင်အေရီလပိုင်တွေကျက်စားတဲ့မြစ်လည်းဖြစ်ပါတယ်။ဒါတွေမကသေးပါဘူး။မဲခေါင် Giant Catchfish လို့ခေါ်တဲ့ပေါင်ချိန်1300အထိလေးတဲ့အေရမငါးကြီးတွေတွာလာကျက်စားတဲ့မြစ်ကြီးလည်းဖြစ်ပါတယ်။မဟာမဲခေါင်ဒေသမှာရှစ်အားလျက်စီစီမံကိန်းအတွက်တာသမန်တွေတည်ဆောက်တာရာဒီဥဒုဖောက်ပြန်တာတော်ရင်တရိတ်ဆန်တွေတရားမဝင်ရောင်းဝယ်ဖောက်ကားတာတွေကြောင့်ဒေတာမျိုးရင်တရိတ်ဆန်တွေလည်းဆုံးရှုံးလာနေရပါတယ်။ရာဒီဥဒုဖောက်ပြန်မှုကြောင့်လဲဆယ်ရရဲ့လက်စစ်တအားထုတ်လုပ်မှုအပေါ်မှာတက်ရောက်မှုရှိနေပြီးလူမှုစီးပွားဖွံ့ဖြိုးတိုးတက်ရင်မာရောစီးပွားကေဟာစနစ်ကိုပါထိခိုက်လာနေတဲ့အတွက်ဆယ်ရကိုအားကိုးနေမယ့်အစားနေစွမ်းအင်နဲ့လေစွမ်းအင်တို့လိုပြန်ပြည့်မြဲစွမ်းအင်တွေဖက်ရင်းနှီးမြုံနှံကြဖို့လဲပညာရှင်တွေကထောက်ပြတိုက်တွန်းနေကြတာဖြစ်ပါတယ်။ကျမနှလုံးပ
ါမဲကောင်မြဝန်းအပူလိုင်းသက်ရောက်နိုင်ခြင်းနားလောင်ပြပြခဲ့တာပါအခုတော့သတင်းလွတ်လပ်ခွင့်ဆောင်းပါပါမြန်မာကသတင်းသမားတွေအပါအဝင်ကမ္ဘာတဝန်းသတင်းသမားအခွင့်အရေးချိုးဖောက်ခံရတာကိုမှတ်တပ်တင်ဖော်ထုတ်နေတဲ့ CPJ သတင်းသမားများကာကွယ်ရေးအဖွဲ့အကြောင်းမန်ညိုလင်ကပြောပြထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
As we mark the first anniversary since the killing of Palestinian American journalist Shirin Abu Akleh, CPJ revisited 20
The Committee to Protect Journalists CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်ရေးအဖွဲ့ဆိုတာကကမ္ဘာဒေသအနှံ့မှာရှိနေတဲ့သတင်းသမားတွေအနေနဲ့ကြောက်ရွံ့မှုမရှိဘဲလွတ်လပ်စွာသတင်းရယူရေးသားတင်ပြပိုင်ခွင့်နဲ့သတင်းသမားတွေဘေးကင်းစေရေးအပြင်ကမ္ဘာတဝန်းသတင်းလွတ်လပ်မှုတွေမြင့်တင်နိုင်ရေးအတွက်ရည်ရွယ်ပြီးဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ CPJ ကို1982ခုနှစ်ကစတင်ထူထောင်ခဲ့တာပါ။CPJ ရဲ့ရုံးချုပ်က American ပြည်ထောင်စုနယူးယောက်ပြည်နယ်မှာရှိပါတယ်။ဒါအပြင် American ပြည်ထောင်စုက Washington DC, San Francisco နဲ့ Mexico City တွေမှာလည်းရုံးခွဲတွေရှိတာပါ။တောင်အမေရိကတိုင်းမှာတော့ Colombia နိုင်ငံက Bogota မြို့နဲ့ Brazil နိုင်ငံက Sao Paulo မြို့တွေမှာရုံးခွဲတွေရှိပါတယ်။အာဖရိကမှာတော့ Nigeria နိုင်ငံကမြို့တော်အပူဂျာနဲ့ Kenya နိုင်ငံရဲ့မြို့တော် Nairobi မြို့တွေမှာ CPJ ရုံးခွဲတွေဖွင့်ထားတာပါ။ဥရောပဘက်မှာဆိုရင်လဲ London, Brazil, အစ္စတန်ဘူနဲ့ဘေးရုတ်မြို့တွေမှာ CPJ ရုံးတွေရှိပါတယ်။အာရှဘက်မှာတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာ CPJ ရုံးဖွင့်ထားပါတယ်။ CPJ အဖွဲ့ကြီးကိုလူသားတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆို권ဆိုတဲ့လူအခွင့်အရေးတွေကအရေးအကြီးဆုံးအခွင့်အရေးပေါ်အခြေခံပြီးတိကျမှန်ကန်မှု၊ပွင့်လင်းမြင်သာမှု၊တရားမျှတမှု၊တာဝန်ယူတာဝန်ခံမှုလွတ်လပ်မှုစတဲ့သတင်းစံနှုန်းတွေအတိုင်းကျင့်သုံးပြီးတော့နိုင်ငံတကာကကြွမ်းကျင်ထင်ရှားတဲ့သတင်းစာဆရာ40ပါးတဲ့ဘုတ်အဖွဲ့ကြီးကတာဝန်ယူလမ်းညွှန်မှုတွေပေးနေတာပါ။သတင်းသမားတွေအပေါ်လူမျိုးရေးဘာသာရေးကြားမှခွဲခြားမှုစီးပွားရေးဆိုင်ရာယက်တီမှုတွေပေါ်အခြေခံပြီးဖိနှိပ်ခံရမှုတွေအပါအဝင်ပုံနှိပ်ထုတ်ဝေခွင့်နဲ့ထုတ်လွှင့်ခွင့်ချိုးဖောက်ခံရမှုတွေရှိလာတဲ့အခါကျူးလွန်ခံရသူတွေရဲ့ကိုယ်စားအစီရင်ခံပေးမဲ့သတင်းတောင်များကွန်ရက်ကိုလည်းဖွဲ့စည်းထားပါတယ်။အဲ့ဒီကွန်ရက်ကနိုင်ငံတကာမှာရှိနေတဲ့ CPJ ရုံးခွဲတွေနဲ့ချိတ်ဆက်ပြီးတော့အချက်အလက်တွေကိုရယူပါတယ်။အဲ့ဒီနောက်ရရှိလာတဲ့အချက်အလက်တွေကိုစီးစစ်ပြီးကျူးလွန်တဲ့နိုင်ငံတွေပဋိပက္ခဒေသတွေကို CPJ ကထုတ်ဖော်တင်ပြတာပါ။ပုံနှိပ်စာနယ်စင်ရေဒီယိုရုံးမြင့်တန်းကြားနဲ့အွန်လိုင်းမီဒီယာပေါ်ကနေသတင်းရေးသားထုတ်လွှင့်နေသူတွေအားလုံးကို CPJ အနေနဲ့သတင်းသမားဂျာနယ်လစ်စ်တွေအဖြစ်သတ်မှတ်ပြီးအခွင့်အရေးချိုးဖောက်ခံရမှုတွေကိုစောင့်ရက်ပေးသလိုသတင်းနယ်စာနယ်စင်လုပ်ငန်းကဝန်ထမ်းတွေဌာနလက်ကမ်းမထားတဲ့အလို့သတင်းတောက်တွေဘလော့ဂါတွေဒေသခံ Citizen Journalist တွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုလည်းလက်ခံကူညီစောင့်ရက်ပေးနေတာပါ CPJ ဟာ1990ခုနှစ်ကစပြီးထူးထူးချွန်ချွန်သက်စွန်ဆန်ပြားအလုပ်လုပ်နေကြတဲ့သတင်းသမားတွေအတွက် CPJ International Press Freedom Awards ကိုချီးမြှင့်ခဲ့ပါတယ်။မြန်မာနိုင်ငံကသတင်းစာနယ်ဇင်းသမားတွေဖြစ်ကြတဲ့ကိုအောင်ပွင့်ကိုတောင်ထွန်းကိုအောင်စောနဲ့ကိုအေးချမ်းနိုင်တို့လည်း2004ခုနှစ်2014ခုနှစ်2021ခုနှစ်တွေဒီစုကိုလက်ခံရရှိခဲ့ကြတာပါ CPJ ဟာ2002ခုနှစ်ကနေ2008ခုနှစ်အတွင်း Dangerous Assignment ဆိုတဲ့သတင်းသမားတွေအတွက်အန္တရာယ်ကြီးမားလာတဲ့အလုပ်တာဝန်တွေအကြောင်းရေးသားထားတဲ့မဂ္ဂဇင်းကိုတစ်နှစ်နှစ်ကြိမ်ထုတ်ဝေခဲ့ပြီး Attacks on the Press ဆိုတဲ့ကမ္ဘာလုံးဆိုင်ရာသတင်းလွတ်လပ်ခွင့်သူတည်တနာစာရန်ကို1989ခုနှစ်ကနေ2019ခုနှစ်အထိနှစ်ပတ်လည်ထုတ်ဝေခဲ့ပါတယ်နောက်ပိုင်းမှာတော့ဒီသူတည်တနာစာရန်ကိုအခုချိန်ထိအွန်လိုင်းကနေတင်ပြပေးထားတာပါပြီးခဲ့တဲ့ဇန်နဝါရီလ17ရက်နေ့ကထုတ်ပြန်လိုက်တဲ့2023ခုနှစ်အတွက်အစီရင်ခံစာစာရန်မှာတော့ကမ္ဘာပေါ်ကသတင်းသမားတွေကိုအကျဉ်းချမှုအများဆုံးနိုင်ငံတွေကိုဖော်ပြတာမှာတရုတ်နိုင်ငံကအများဆုံးဖြစ်ပြီးဒုတိယအများဆုံးနိုင်ငံကမြန်မာနိုင်ငံဖြစ်တယ်လို့ဖော်ပြထားတာကိုတွေ့ရပါတယ်ရှင်
တဲ့င်းတွေတဲကသုဒအစီအစဉ်မှာတဲ့င်းလလခွင့်မညညိုလင်းပြောပြခဲ့တာပါအခုတော့ VOA American တန်ရဲ့စနေညအစီအစဉ်နဲ့ဆုံးမသက်ခင်တဲ့င်းချင်းချုပ်ကိုစုံဝတ်လိုက်ပြောပြပေးပါအောင်ခင်ဗျာ
တိုင်းသားလက်နက်ကင်ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်တောင်ပိုင်းကစီဇန်တစ်မျိုးလုံးနီးပါးကို PNL PNL တပ်ဖွဲ့ဝင်တွေနဲ့မဟာမိတ်ပူးပေါင်းတပ်တွေကဒီကနေ့ဇန်နဝါရီလ29ရက်နေ့မှာတင်ပိုက်ထိန်းချုပ်ထားတယ်လို့ PNFC ပအိုးအမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ်။ခွန်မြင့်ထွန်းဟာ PNL လို့ဥက္ကဋ္ဌအဖြစ်နဲ့2015ခုနှစ်က NCA လက်မှတ်ထိုးခဲ့သူတူဖြစ်သူတို့လက်ရှိမှာ PNFC ပအိုးအမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌအဖြစ်တာဝန်ယူထားသူလည်းဖြစ်ပါတယ်။စစ်တမ်းမှာရှိတဲ့စစ်ကောင်စီရဲ့တိုက်ရင်၄နှစ်၃နှစ်၄နှစ်၄စခန်းတွေကိုတော်လိုင်းပူပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက်မှာတမျိုးလုံးနှိပါးကိုထိန်းချုပ်ထားလိုက်နိုင်တာဖြစ်တယ်လို့ PNL ကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ2023ခုနှစ်အောက်တိုဘာလ9ရက်နေ့ကအစ္စရေးနိုင်ငံအတွင်းဟာမတ်အဖွဲ့ကအကြမ်းဖက်ဝင်ရောက်တိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့အစ္စရေးအာဏာပိုင်တွေကစွပ်စွဲထားတဲ့ကုလသမဂ္ဂဝန်ထမ်းတချို့ကိုအလုပ်ဖြုတ်လိုက်တဲ့အကြောင်းကုလသမဂ္ဂကမနေ့တောက်ကြနေမှာပြောပါတယ်။အဲ့ဒီဝန်ထမ်းတွေဟာအန်ဒရာလို့ခေါ်တဲ့ပါလက်စတိုင်းဒုက္ခသည်စခန်းတွေကိုကူညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီမှတာဝန်ထမ်းဆောင်နေသူတွေဖြစ်ပါတယ်ခင်ဗျ။
ကျေးဇူးပါကိုစောဝင်းလိုင်းရေ အခုလိုသတင်းအချင်းချုပ်အပြီးမှာတော့ VOE ရဲ့စနေညအစည်းအဝေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစည်းအဝေးထုတ်လွှင့်မှုကကိုရရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ El Santos နဲ့ Helen Cordian တို့ဖြစ်ပါတယ်။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနာယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။This